Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ်ဇန်နဝါရီလ28ရက်စနေနေ့မနက်ဖက်စီ VOE Season 3စတင်နေပါပြီ။ဆိုင်းဒိုမီတာ32 40နဲ့48အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုမနက်ခင်း Season 3တာဝန်ယူပါမရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်ဇန်နဝါရီကိုဒေါက်ခင်မြူးသက်နဲ့ကျွန်တော်ကြိုကြိုတင်ပြပြမှာပါ။ကမ္ဘာစီးပွားရေးညလကမှာပြောတဲ့မင်ကွန်းတဲ့ America First မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကကာကွယ်ပြောဆိုသွားပါတယ်။ဒေါ်ဆန်းစုကြည်ဟာတတိတိချဖြစ်နေသည့်လက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့ American ဝါရဲနိုင်ငံရေးသမား Bill Richardson ကဥပမာပြောဆိုပါတယ်။ Pakistan, Indonesia, Afghan သုံးနိုင်ငံအစ္စလာမ်ပညာရှင်အဖွဲ့ထူထောင်ဖို့ Indonesia သမ္မတကအဆိုပြုပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းတီးရပါမယ်ခင်ဗျာ။
အခုမှကနားဆင်ရမယ့်သတင်းလာရေးထဲမှာမမျှတာတဲ့ကုန်သွယ်ရေးနည်းလမ်းတွေကိုဆက်ပြီးသိမှတ်တော့ဘူးလို့အမေရိကန်သမ္မတကအခုလိုပြောပါတယ်
။ There has never been a better time to hire, to build, to invest and to grow in the United States.
အမေရိကန်ပထမဦးစားပေးစင်စားမယ်သူ့ရဲ့မူဝါဒအကြောင်းပြောတဲ့အမေကွန်းနဲ့မှအမေကွန်းကိုကောက်နှုတ်ဆူဆီးတင်ပြပေးပါပါ။မြန်မာနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်ခံရတာကြောင့်ထွက်ပြေးလွတ်မြောက်လာတဲ့ရိုဟင်ဂျာကလေးငယ်တွေဟာထိတ်တလန့်ဝေဒနာနဲ့မြန်မာပြည်ပြန်ဖို့ကြောက်ရွံ့နေတဲ့အကြောင်းထိုင်းနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နှောင့်နှေးမဲ့အလားအလာတွေရှိနေပြီးလက်ရှိစစ်အစိုးရကဆက်ပြီးအာဏာယူနေအောင်မလားဆိုတာကိုပြောပြပေးမှဖြစ်သလို BNN နဲ့ဆက်ဆက်ရေးကောင်မှုအမေရိကန်စ조사လာတဲ့ပေါ်ပြိုင်ဘက်တရုတ်ကလက်ပိုက်ကြည့်နေမလားဆိုတာတွေနားဆင်ကြရမှာပါအခုရင်းဆုံးတော့စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြကြပါမယ်ရှင
်အမေရိကန်ရဲ့စီးပွားရေးအင်အားကနေကမ္ဘာကြီးအတွက်အကျိုးပြတ်ထွန်းစေမှာဖြစ်တယ်လို့ဒီကမ္ဘာလုံးကစီးပွားရေးနဲ့နိုင်ငံရေးကောင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပြီးသူရဲ့ America First အမေရိကန်ဦးစားပေးမူဝါဒတွေကိုကောက်ွယ်ပြောဆိုသလိုအမေရိကန်မှာစီးပွားရေးလာလုပ်ကြဖို့လည်းဖိတ်ခေါ်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့ကမ္ဘာစီးပွားရေးဖိုရမ် WEF မှာတောက်ကြံလေးက15မိနစ်ကြာပြောတဲ့မိန့်ခွန်းနဲ့သမ္မတထရမ့်ကအဲ့လိုပြောသွားတာပါ။အမေရိကန်ဟာစီးပွားရေးလုပ်ငန်းတွေအတွက်လမ်းဖွင့်ထားပြီးရှင်ပြိုင်နိုင်စွမ်းအားပြန်ကောင်းလာပါပြီလို့ဆိုပါတယ်။အခွန်အခောက်တွေကိုလက်တွန့်ပြန်ပြီးတော့ချမှတ်တာစီးပွားရေးတိုးတက်မှုကိုနှေးကွေးစေတယ်လို့သူမြင်တဲ့ကုန်သွယ်ရေးသဘောတူစာချုပ်တွေနဲ့တခြားနိုင်ငံတကာသဘောတူညီချက်တွေကနေထုတ်ထွက်တဲ့အပေါ်သူ့ရဲ့နိုင်ငံရေးတည်တံ့တစ်လျှောက်လုပ်ခဲ့ဘူးလို့ပဲမစ္စတာထရမ့်ကတောင်းပန်စကားပြောမသွားပါဘူး။ညှိနှိုင်းချမှတ်တဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးမဟာဗျူဟာတစ်ခုချမှတ်ဖို့လုံဆော်ပြောဆိုကြတဲ့ Davos ညီလာခံတက်လာသူများပြားကအမေရိကန်ဦးစားပေးမူဝါဒကိုဝေဖန်ကြပါတယ်။ဒီထက်မှဘရာဇီးသမ္မတမီရှယ်တီမာလည်းအပါအဝင်ပါ။ကမ္ဘာအရင်းရှင်နိုင်ငံကြီးတွေစီကနေသူ့အမြင်အဖြစ်လွတ်လပ်စွာကုန်သွယ်ရေးကိုစန့်ကျင်တဲ့စကားတွေထွက်လာနေတဲ့အပေါ်ဗိုလ်ဒူးလေးကပြောတဲ့မိန့်ခွန်းနဲ့ဘရာဇီးသမ္မတတီမာကသမ္မတထရမ့်နာမည်ကိုထည့်မပြောဘဲကန့်ကွက်ပြောဆိုသွားပါတယ်
။ Crimea ဒေသကိုရုရှားကသူ့ပိုင်နယ်မြေဖြစ်သိမ်းသွင်းခဲ့တာမှာပါဝင်ပတ်သက်တဲ့ရုရှားနဲ့ယူကရိန်းနိုင်ငံသားတွေပေါ်မှာဒဏ်ခတ်အရေးယူမှုအစ်တွေချမှတ်လိုက်ကြောင်း American ဗန်ဒန်ရေးဌာနကအကြေညာလိုက်ပါတယ်။ဒဏ်ခတ်အရေးယူခံရသူတွေရဲ့ပိုင်ဆိုင်မှုတွေ American ပိုင်နယ်နယ်မြေတွေမှာရှိရဲဆိုရင်ထိန်းချုပ်ထားလိုက်ပြီး American နိုင်ငံသားတွေနဲ့စီးပွားရေးမလုပ်ရဘူးလို့လည်းပိတ်ပင်လိုက်တာပါ။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုထိန်းသိမ်းဖို့နဲ့ Minsk သဘောတူညီချက်ကိုချိုးဖောက်ဖို့အတွက်စ조사သူတွေကိုဥတီအရေးယူဖို့အတွက် American အစိုးရကအခိုင်အမာရှိတယ်လို့ဗန်ဒန်ရေးဝန်ကြီး Steven Mnuchin ကတောက်ကြားနေမှာပြောပါတယ်။ Minsk သဘောတူညီချက်ရရုရှားနဲ့ယူကရိန်းတို့ဟာအပြစ်ခတ်ရစဲရေးလိုက်နာဖို့အတွက်လက်နက်ကြီးတွေကိုရုပ်သိမ်းဖို့နဲ့ရွေးကောက်ပွဲစနစ်ပြုပြင်ပြောင်းလဲရေးကိုထောက်ခံဖို့အတွက်တာဝန်ရှိတာပါ။အခုအရေးယူခံရသူတွေထဲမှာရုရှားစွန့်ရင်ဒုတိယဝန်ကြီး Andrei Cherezov အပါအဝင်ရုရှားတာဝန်ရှိသူအများပြားလည်းပေါ်ပါတယ်။ Crimea ကိုစွန့်ရင်တာပိုင်ဆက်တွေလွှဲပြောင်းပေးတာမှာသူပါဝင်တဲ့အခန်းကဏ္ဍအတွက်ဒုဝန်ကြီးကိုဥရောပသမဂ္ဂ EU ကနေတန်းခတ်အရေးယူထားပြီးဖြစ်ပါတယ်။တခြားဆက်တယောက်ကတော့တရားခွဲထွက်ရေးဝါဒီတွေထိန်းချုပ်ထားတဲ့ဒေသတွေမှာအစိုးရယာစုတွေယူထားတဲ့ Ukraine ခွဲထွက်ရေးဝါဒီတွေပါ။ဒေါ့စ်နဲ့ပြည်သူ့သမ္မတနိုင်ငံနဲ့လူဟန့်စ်ပြည်သူ့သမ္မတနိုင်ငံဆိုပြီးတိကျခွဲထွက်ဒေတာတွေကိုကြေညာထားကြတာဖြစ်ပါတယ်
။ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေတနင်္လာနေ့ကျရင်ဝါရှင်တန်ဒီစီမြို့တော်ကိုလာပြီးသမ္မတဒေါ်နယ်ထရမ့်နဲ့လူသဘောနည်းလည်စာဒုစာတုံးမှာဖြစ်တယ်လို့အီရန်ဒုံးကြီးအစိပ်ပိုင်းတွေလို့ဆိုတာတွေကိုဆန်းစစ်ဖို့တွားကြည့်ကြမှာဖြစ်ပါတယ်။တာတူပြစ်ဒုံးကြီးအပိုင်းအစကြီးတွေကိုကောင်စီအဖွဲ့ဝင်တွေကြီးစုဆန်းစစ်ခွင့်ရကြမှာပါ။ဝါရှင်တန်ကစစ်စခန်းတစ်ခုထဲမှာထားထားတဲ့အဲ့ဒီဒုံးကြီးအပိုင်းအစတွေကြောင်းဒီဇင်ဘာလသတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီဂီဟီလီကဖွင့်ချပြောဆိုထားတာပါ။ရင်းမြနိုင်ငံကဟူဒီတပုံတွေကိုအီရန်ကတရားမဝင်လက်နက်တပ်ဆင်ပေးနေတယ်ဆိုတာဒီဒုံးကြီးအပိုင်းအစတွေကငြင်းနေရအောင်တက်တည်ပြနေတယ်လို့သံတမန်ကြီးဟီလီကပြောထားပါတယ်။ အဲ့ဒါကိုအီရန်မှာလုပ်ပြီးရီမင်ကဟူသီစစ်သွေးကြော်ရီစီပို့ခဲ့ပါတယ်အဲဒီကနေမှဆော်ဒီအာရေဗျာကအပြစ်မဲ့အကြမ်းသားရာပေါင်းများစွာတည်ကြည်စေဖို့အတွက်အရက်ဖက်လေးစီးတစ်ခုကိုပြစ်ခတ်ခဲ့တာပါလို့တမ်မကြီးဟီလီကဒီဇင်ဘာလမှာပြောထားပါတယ်
သမရထရမ်အစိုးရလက်ထက်ချမှတ်ကျင့်သုံးတဲ့ဒုက္ခသည်လက်ခံရေးအမေရိကန်အစီအစဉ်စတင်ပြီးပထမ၄လအတွင်းမှာအမေရိကန်ကိုရောက်လာတဲ့မွတ်စလင်ဒုက္ခသည်အရေးအတွက်တိတိတသားကြဆင်းသွားပါတယ်။ဒါ့အပြင်ဘယ်နိုင်ငံကဒုက္ခသည်တွေကိုလက်ခံနေဆိုတဲ့နေရာမှာလည်းအထူးပြောင်းလဲသွားတာကိုတင်ဝင်ဖြုတ်ထုတ်ပြန်တဲ့စီးရင်တွေကို VOA ကဆန်းစစ်လေ့လာတာမှာတွေ့ရပါတယ်။သမရဒေါ်နယ်ထရမ်လက်ထက်ပထမဆုံးဗန်ဒါနှစ်တစ်နှစ်ပြည့်အစ2019 October 1ရက်နေ့ကနေ2018 January 25ရက်နေ့ထိအမေရိကန်ကိုလာတဲ့ဒုက္ခသည်တွေထဲမှာ73ရာခိုင်နှုန်းပဲမွတ်စလင်တွေဖြစ်ပါတယ်။သမရဖြစ်လာခဲ့ပြီးမစ္စတာထရမ့်သမရဖြစ်လာပြီးပထမ6လအတွင်းမွတ်စလင်ဒုက္ခသည်အရေအတွက်က35ရာခိုင်နှုန်းထိရှိခဲ့တာပါ။အဲ့ဒီချိန်ကဒုက္ခသည်လက်ခံတဲ့အစီအစဉ်ကိုအရင်သမရဘရက်အိုဘားမားလက်ထက်ချမှတ်တဲ့အတိုင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီကာလအတွင်းမွတ်စလင်အများစုနိုင်ငံ6နိုင်ငံကလာတဲ့ဒုက္ခသည်အရေအတွက်အကြီးအကျယ်ကြဆင်းသွားတာပါ။အိရတ်ဒုက္ခသည်အရေအတွက်ဟာ January ကနေ September အထိ30ရာခိုင်နှုန်း800ကနေ100ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ဆီးရီးယားဒုက္ခသည်အရေအတွက်ကတော့800ရာခိုင်နှုန်းကနေ100ရာခိုင်နှုန်းအောက်။ဆိုမာလီယားဒုက္ခသည်အရေအတွက်ကတော့100ရာခိုင်နှုန်းကနေ200ရာခိုင်နှုန်းအထိကျဆင်းသွားတာပါ။အီရန်၊ဆူဒန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကဒုက္ခသည်အရေအတွက်တွေလည်းကျဆင်းသွားခဲ့ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9683ညတိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ဒီကနေ့စနေနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာတတိယချားဖြစ်နေပြီးသူဆိုအားဖြင့် living in a bubble လက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အမေရိကန်ဝါရင်နိုင်ငံရေးသမား Bill Richardson ကပြောပါတယ်။နိုင်ငံတကာနဲ့ပြည်တွင်းကလူပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားတဲ့ရခိုင်အရေးအကြံပေးအဖွဲ့တွေကနေနှုတ်ထွက်သွားပြီးတဲ့နောက် Mr. Richardson ကအဲ့လိုပြောထပ်ပြောတာပါ။ဒေါက်တာဆန်းစုကြည်ဟာရန်သူတွေပတ်လည်အဝိုင်းခံနေရတယ်ဆိုတဲ့စိတ်သဘောထားမျိုးရှိလာတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံဆူရတွေအနေနဲ့မြန်မာနိုင်ငံနဲ့ဆက်လက်ထိစပ်နေတဲ့ပြီးဒေါက်တာဆန်းစုကြည်ဟာမြန်မာနိုင်ငံအပြောင်းလဲအတွက်အကောင်းဆုံးမျှော်လင့်နိုင်တဲ့ပုဂ္ဂိုလ်အဖြစ်ဆက်ရှိနေတော့မယ်လို့လည်းနယူးမက္ကဆီကိုပြည်နယ်ကနေအိမ်မှာပြန်ရောက်သွားပြီဖြစ်တဲ့မစ္စတာရစ်ချက်ဆန်ကရိုက်တာသတင်းဌာနနဲ့တယ်လီဖုန်းအင်တာဗျူးမှာပြောသွားပါတယ်။ဒီကိုင်ပြည်နယ်ကနေဒုက္ခသည်9သိန်းနီးပါးထွက်ပြေးသွားရတဲ့ဖြစ်ရပ်တွေအတွက်မြန်မာစစ်တပ်မှာအများကြီးတာဝန်ရှိတယ်လို့သူယူဆကြောင်းဒီအခြေအနေကိုပြောင်းပြစ်နိုင်တဲ့ဒူဒီသောပုဂ္ဂိုလ်ကဒေါက်တာဆန်းစုကြည်ပဲဖြစ်တယ်လို့သူယုံကြည်ပြီးဒေါက်တာဆန်းစုကြည်အနေနဲ့စတင်လှုပ်ဆောင်နေမှာကြောင်းမစ္စတာရစ်ချက်ဆန်ကပြောပါတယ်။မစ္စတာရစ်ချက်ဆန်ဟာသူ့ရဲ့ပုဂ္ဂလိကအကျိုးကိုရှေ့ရှုပြီးဆောင်ရွက်လို့ရတယ်ဆိုတာထင်ရှားပြီးတော့မတူညီတဲ့ခံယူချက်တွေရှိတာကြောင့်အကြံပေးအဖွဲ့မှဆက်ပြီးပါဝင်တာဟာတက်ဆိုင်သူအားလုံးကိုအကျိုးပြုမှာမဟုတ်တဲ့အတွက်အကြံပေးအဖွဲ့မှသူ့ရဲ့ပါဝင်မှုကိုရပ်ဆဲဖို့နိုင်ငံတော်အစိုးရအနေနဲ့ဆုံးဖြတ်ခဲ့တယ်လို့အတိုင်ပင်ခံရုံးဝန်ကြီးဌာနကဇန်နဝါရီလ25ရက်နေ့မှာတင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ Mr. Richardson ကအဲ့ဒီထုတ်ပြန်ချက်မှာပြောထားတာကိုညင်ပြီးသူ့သဘောနဲ့သူနှုတ်ထွက်တာဖြစ်တယ်လို့ပြောပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာအင်းကြီးချင်းနိုင်ငံတွေနဲ့အရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအပါအဝင်တကမ္ဘာလုံးအနေနဲ့စတင်ထုတ်ဖော်ပြောဆိုကြရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်အနေနဲ့လည်းစပြီးနားထောင်ဖို့လိုပြီးလို့ NPR သတင်းဌာနနဲ့ဆက်သွယ်မေးမြန်းခဲ့မှာလည်း Mr. Richardson ကပြောထားပါတယ်။
ပဋိပက္ခရီဖြစ်ပေါ်နေတဲ့အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းလာစေဖို့လှုပ်ဆောင်တဲ့အနေနဲ့အင်ဒိုနီးရှားအာဖဂန်နစ္စတန်နဲ့ပါကစ္စတန်ကအစ္စလမ်ပညာရှင်တွေပါဝင်တဲ့ကော်မတီတက်ကိုထူထောင်ဖို့တောက်ကြနေမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအဆိုပြုလိုက်ပါတယ်။သမ္မတဝီဒိုဒိုဟာအင်ဒိုနီးရှားဝန်ကြီးတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေလိုက်ပါလာတဲ့ကိုယ်စားလှယ်ဖွင့်တဲ့အတူပါကစ္စတန်နိုင်ငံအစ္စလမ်ဘတ်ပုံမျိုးကိုနှစ်ရက်ကြာတည်ဝင်ခီးသွားရောက်ဆင်မှာကုလို့ပြောတာပါ။အင်ဒိုနီးရှားနိုင်ငံဟာအာဖဂန်ငြိမ်းချမ်းရေးလုပ်ငန်းရှင်မှာအပြုသဘောဆောင်တဲ့ကဏ္ဍကနေပါဝင်နိုင်တယ်လို့ပါကစ္စတန်သမ္မတမွန်းနူးဟိုဆန်ကိုသမ္မတဝီဒိုဒိုကပြောကြားကြောင်းနဲ့အင်ဒိုနီးရှားအာဖဂန်နဲ့ပါကစ္စတန်မွတ်စလင်ပညာရှင်တွေပါဝင်တဲ့ကော်မတီတက်ကိုဖွဲ့စည်းဖို့အဆိုပြုခဲ့ကြောင်းခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။သမ္မတဟူဆန်ကလည်းဒီအဆိုပြုချက်ကိုသဘောတူတယ်လို့ဒေသရင်းဖွံ့ဖြိုးတိုးတက်ရေးအတွက်အာဖဂန်ငြိမ်းချမ်းဖို့လိုအပ်တယ်လို့ပြောကြရင်နှစ်နိုင်ငံလက်တွဲလှုပ်ဆောင်မှုကတိပေးခဲ့တာပါ။
တောင်ကိုရီးယားနိုင်ငံမှာဆယ်နှစ်နီးပါးတွင်လူအသေးပြောက်အများဆုံးမီးလောင်မှုတစ်ခုအဖြစ်ဖော်ပြပြောဆိုကြတဲ့တောက်ချာနှင့်ဆေးရုံတစ်ခုမီးလောင်မှုမှာလူပေါင်း38ယောက်ထက်မနည်းသေဆုံးပါတယ်။ပထမထွက်လာတဲ့သေဆုံးသူအရေအတွက်41ယောက်ကနေပြန်ပြင်ထားတဲ့အရေအတွက်ကကျော့သွားပေမဲ့နောက်ထပ်တိုးလာနိုင်တယ်လို့ခန့်မှန်းကြပါတယ်။သေဆုံးသူ3ဦးဟာဆေးရုံဝန်ထမ်းတွေဖြစ်ကြပြီးအများပြားဟာမီးခိုးငွေ့ဝန်ထမ်းကြောင့်သေဆုံးကြတာလို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရှိတောင်ပိုင်းမီးရယန်းမြို့ကဆေးကျောင်းဆေးရုံရေးပေါ်ဆောင်မှာမီးလောင်တာဖြစ်ပြီးလူ140ထက်မနည်းဒဏ်ရာရထားပြီးတော့တချို့ကစိုးရင်ရပါတယ်6ထက်ရှိတဲ့အဲ့ဒီဆေးရုံအဆောက်အဦမှာလက်ရှိဥပဒေအရမဖြစ်မနေလိုရမှာမဟုတ်တဲ့အတွက်အလူအလျောက်မီးသတ်ရေဖြန်းစနစ်တက်မထားဘူးလို့တာဝန်ရှိသူတွေကပြောပါတယ
်ဖိလစ်ပိုင်နိုင်ငံကမီးရောင်ရှင်တစ်ခုဖြစ်တဲ့မင်းယုံမီးရောင်အချိန်မရွေးပောက်ကွဲနိုင်တဲ့အတွက်ဝန်ကျင်မှနေထိုင်သူဒေသခံ 8,000 ကျော်ကိုအာဏာပိုင်တွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ပါတယ်မင်းယုံမီးရောင်အတွက်သတိပေးချက်အဆင့်4ဖြစ်တဲ့ပောက်ကွဲဖို့အနေထားဖြစ်နေအာဏာပိုင်တွေကနေကြေညာထားတာပါမီးရောင်ဝန်ကျင်မှာတဘာဝဝန်ကျင်အန္တရာယ်အတွက်စိုးရိမ်နေကြသည်မှာပဲ January 22ရက်နေ့ကနေစပြီးလင်းချီစင်ပေါင်း100ကျော်လောက်ဖျက်သိမ်းခဲ့ရတယ်လို့ Data Ring ကမြို့နယ်ကြီးရွာပေါင်း118ခုမှာရှိတဲ့ကျောင်းတွေကိုပိတ်ထားလိုက်တယ်လို့ဖိလစ်ပိုင်အမျိုးသားတဘာဝဘင်းအန္တရာယ်လျှော့ချရင်းနဲ့စီမံခန့်ခွဲကောင်စီကတောက်ကြနေမှာကြေညာလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံကလှုပ်ရှားမှုအများဆုံးမီးရောင်ရှင်ဖြစ်တဲ့မင်းယုံမီးရောင်ကနေချော်ရီဘူးတွေမကြာခဏပန်းထွက်နေပြီးပြားမုံတွေလွင့်ဆင်နေတာဟာမီးရောင်ဝကနေအမြင့် 3 ကီလိုမီတာလောက်ထိရောက်နေတယ်လို့ဖိလစ်ပိုင်မီးရောင်နဲ့ငင်းရင်ပညာရပ်ဆိုင်ရာအကြောင်းကပြောကြားခဲ့ပါတယ
်စနေမနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးသွားတာပါအခုဆက်တိုက်နားဆင်ရမယ့်သတင်းလှရတဲ့မှာတော့အရင်ဆုံးအမေရိကန်သားပထမဦးစားပေးမယ့်အကြောင်းသမ္မတထရမ့်ရဲ့မိန့်ခွန်းဆိုင်ရာသတင်းမှာတပုတ်ကိုနားဆင်ရမှာပါပြတ်တမှုမရှိတဲ့ကုန်သွယ်ရေးနည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတိခတ်နေတော့မှာမဟုတ်ပဲအနာဂတ်ကုန်သွယ်ရေးသဘောတူညီချက်တွေမှာအမေရိကန်ကိုပထမဦးစားပေးထည့်သွင်းစဉ်းစားသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်အမေရိကာဖတ်စ်အမေရိကန်ကိုပထမဦးစားပေးစဉ်းစားမယ်ဆိုတဲ့သူ့ရဲ့မူဝါဒကိုလည်းဒါဗိုစ်မှာပြောတဲ့နေကွန်းတဲ့သမ္မတကကာကွယ်ပြောသွားပါတယ် VOA သတင်းတောက်ဟင်နရီရစ်ချ်ဝဲနဲ့ဂျက်ဖ်ကတ်စတာတို့ရဲ့သတင်းလှတွေကိုစူးစီးပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင်
ဒီကမ္ဘာလုံးကစီးပွားရေးနဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်ပြီးဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ် WEF မှာတောက်ကြနေကပြောတဲ့မိန့်ခွန်းနဲ့သမ္မတထရမ့်ကအမေရိကန်အာကောင်ခိုင်မာတာဟာဒီကမ္ဘာလုံးအတွက်ကောင်းတဲ့ကိစ္စဖြစ်တယ်လို့ပြောသွားပါတယ်။အမေရိကန်စီးပွားရေးဟာနှစ်ပေါင်းများစွာကြာဆင်းနေပြီးတဲ့နောက်သူ့ရဲ့မူဝါဒတွေကြောင့်အာကောင်လာပြီလို့လည်းသမ္မတထရမ့်ကဆိုပါတယ်။အခွန်အောက်နဲ့စီမင်းစည်းကမ်းတွေကိုလျှော့ချပြီးတော့စီးပွားရေးလုပ်ငန်းနဲ့လူသမားတွေအောင်မြင်တိုးတက်စေဖို့လွတ်လပ်ခွင့်တွေပေးနေတယ်လို့စီးပွားရေးလှုပ်ခွင့်သာစေမဲ့အခြေအနေတွေဖန်တီးပေးနေတယ်လို့လည်းပြောပါတယ်။ဒီညီလာခံကိုတယောက်လာသူတို့ချားမှစိုးရိမ်နေကြတဲ့ America First မူဝါဒနဲ့ပတ်သက်ပြီးတကယ်တမ်းကျတော့သူ့ရဲ့မူဝါဒတွေဟာအားလုံးအတွက်ကောင်းတဲ့မူဝါဒတွေဖြစ်တယ်လို့သမ္မတထရမ့်ကအာမခံပြောဆိုပါတယ
်။ As President of the United States, I will always put America first.Just like the leaders
American ပြည်ထောင်စုရဲ့သမ္မတတရားအနေနဲ့ American ကိုအမြဲတမ်းဦးစားပေးစဉ်းစားမှာပါတခြားနိုင်ငံတွေရဲ့ခေါင်းဆောင်တွေသူတို့နိုင်ငံကိုပထမဦးစားပေးစဉ်းစားတင်သလိုမျိုးပါပဲဒါပေမဲ့ American ကိုဦးစားပေးစဉ်းစားတယ်ဆိုတာ American တနိုင်ငံရဲ့အတွက်လို့အထူးပဲမဆက်ရောက်ပါဘူး American ပြည်ထောင်စုတွတ်တက်ရင်ကဘာကြီးလည်းတွတ်တက်မှာပါပဲ
နိုင်ငံစုံပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေအပေါ်သမ္မတ Trump နဲ့သူ့အဆိုအရအဖွဲ့ကဝေဖန်ပြောဆိုထားပြီး Pacific ရောင်းဝန်းဒေသပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်TPP ကနေနှုတ်ထွက်ထားတာပါလွတ်လပ်တဲ့ကုန်သွယ်ရေးကိုသူထောက်ခံတယ်ဆိုတာသမရကပြောပေမဲ့သဘောတူညီချက်တွေဟာမျှတပြီးအပြန်အလှန်အကျိုးဖြစ်ဖို့လိုတယ်လို့ပြောပါတယ
် United States will no longer turn a blind eye to unfair economic practices including massive
တာမှုရှိရစီးပွားရေးလုတ်ကင်ပုံတွေပေါ့အမေရိကန်ကဆက်ပြီးမျက်ကွယ်ပြုထားမှာမဟုတ်တော့ပါဘူးဒီထက်မှညာနာပစ္စည်းမူပိုင်ခွင့်ကိုခိုးယူတာဆက်မှုလုပ်ငန်းကိုအစိုးရကရန်ပုံငွေထောက်ပံ့တာအစိုးရဥဆောင်တဲ့စီးပွားရေးစီမံကိန်းတွေကိုဖြန့်ကျက်လှုပ်ဆောင်တာတွေပါဝင်ပါတယ်။ဒီလိုဖြစ်ရတဲ့နဲ့ဂေါမွန်ဖြတ်တဲ့တခြားလူရက်တွေဟာတကဘာလုံးဆိုင်ရာဈေးကွက်တွေကိုထိခိုက်စေပြီးအမေရိကန်မှသာမကကဘာတဝန်းကစီးပွားရေးလုပ်ငန်းတွေရဲ့အလုပ်သမားတွေကိုထိခိုက်စေပါတယ
်။ကဘာလုံးဆိုင်ရာဖြန့်ကျက်မှု globalization အပေါ်ညီလာခံတယောက်သူအများအပြားအရင်တုန်းကကြားဘူးထားသလိုပုံစံမျိုးနဲ့ဝေဖန်တက်ခိုက်တာကိုတော့သမရကလုံမသွားပါဘူး။မိန်ကွန်းပြောပြီးတဲ့နောက်အမေရိကန်ကမှတော့သမ္မတထရမ့်ကသတင်းမီဒီယာတွေကိုထပ်ပြီးထိုးနှက်သွားပါလေ
And it wasn't until I became a politician that I realized how nasty, how mean, how
ဒီမီဒီယာတွေဟာဘလောက်မနှိမ့်ညွတ်ပွဲကောင်းလဲဘလောက်ဆိုးရွားလဲဘလောက်ကြောက်စရာကောင်းလဲဘလောက်လုံးကြံဖော်ပြတတ်တယ်ဆိုတာကျွန်တော်နိုင်ငံရေးသမားမဖြစ်ခင်အချိန်အထိနားမလည်ခဲ့ပါဘူးအခုကိုပဲဟိုနောက်ဖက်ကကင်မရာတွေပိတ်ကုန်ကြပါပြီ
तू ये एरी ब्योज का बो परिदत देगा कंक्वे ओहे धने गुले अथिन अश्या जागे जा बारे कबा सीवाई फोरम मा मेंगों ब्यो बी रे नाउ तमरा ट्रम्प हा वाशिंगटन म्यू रो गु ब्यान ठक्वा ला बी फिप बारे छे तदिन बत इंगानी मा रो नाउ ठक मेंगों जी दखु फिप दे नाइगन नो अछि ब्या मेंगों स्टेट ऑफ द यूनियन स्पीच गु तमरा ट्रम्प ब्यो बु छि बारे खन्या
तोरा छि म्या छि ရခိုင်ပြည်နယ်မြောက်အုပ်မြို့မှာမကြသေးခင်ကဆန္ဒပြသူတွေတေကြီးထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်မြန်မာနိုင်ငံမှာအရသာဆွေရတက်လာပေမဲ့လည်းဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငြိမ်းစုစီလိုလူ
ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-322-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူဆူပါရရှင
်။ဒီနေ့စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေဆက်သွယ်ဖို့အချိန်မီသေးတဲ့အကြောင်းထပ်မံတိပေးနှိုးဆော်ပါရရှင်။အခုလည်းပဲရခိုင်ပြည်နယ်ဆိုင်ရာသတင်းစာတပုတ်ကိုပဲနှာစင်ကြရမှာပါ။မြန်မာနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်ခံရတာတွေကြောင့်ထွက်ပြေးလွတ်မြောက်လာကြတဲ့ထဲကရိုဟင်ဂျာကလေးငယ်တွေဟာထိတ်လန့်နေကြပြီးမြန်မာပြည်ကိုပြန်ဖို့ကြောက်ရွံ့နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာတိတ်နဲ့ချီပြီးရှိနေတဲ့သူတို့ကိုအတင်းနေရပြန်ခိုင်းမယ်ဆိုရင်ကလေးတွေရဲ့စိတ်ဖိစီးမှုဝေဒနာဟာပိုပြီးဆိုးရွားသွားလိမ့်မယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။ AFP သတင်းကိုအခြေခံပြီးမန်အင်ဂျင်နိုင်ကဆက်ပြောမှာပါရှင်
။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ခံရတဲ့မြန်မာစစ်တပ်ရဲ့အင်အားသုံးငယ်မြေရှင်းလင်းမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုပြန်သွားဖို့ဆိုတဲ့မျှော်လင့်ချက်ဟာအထိတ်တလန့်ဝေဒနာခံစားချက်ပျောက်ကင်းတက်တာမှုကိုစန့်ကျင်သက်ဖြစ်စေနိုင်တယ်လို့ကလေးငယ်တွေကလည်းတသက်လုံးထိခိုက်စေနိုင်မှုရှိကြောင်းကျွမ်းကျင်သူတွေကသတိပေးပြောဆိုထားပါတယ်။အကြမ်းဖက်မှုတွေကနေလွတ်မြောက်လာတဲ့12နှစ်အရွယ်စာရီယာဆိုတဲ့မိန်းကလေးကသူ့ရဲ့ကိုယ်ရည်မျက်မြင်ကိုပြန်ပြောရမှာသူ့တငယ်ချင်းတွေကိုစစ်တပ်နဲ့ဗုဒ္ဓဘာသာဝင်တွေကတပ်ဖြတ်နေခြင်းသူထွက်ပြေးလွတ်မြောက်ခဲ့ပြီးလူတွေအလောင်းတွေဟာဆိုရင်လည်းနေရာတိုင်းမှာရှိနေတယ်လို့ AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှစိတ်ထိခိုက်ဝမ်းနည်းကြေကွဲစွာနဲ့ပြောဆိုခဲ့ပါတယ်။တကယ်လို့သူတို့ပြန်သွားမယ်ဆိုရင်သူတို့အားလုံးအသက်ခံရမှာဖြစ်ပြီးသူ့အနေနဲ့ပြန်မသွားချင်ဘူးလို့စာဒီယာကပြောပါတယ်။ဒီကနေ့ဩဂုတ်လကလေးကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 639,000 နဲ့မှကလေးငယ်အရေးအတွက်ဟာ3ပုံ2ပုံလောက်ရှိနေပြီးအဲ့ဒီထဲမှာစာဒီယာလည်းပါဝင်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်ကြာသဘောတူညီမှုအရဒုက္ခသည်တွေညည်းရပြန်ရေးအစီအစဉ်ကိုဇန်နဝါရီလနောက်ဆုံးပတ်မှာစတင်ဖို့ရထားပေမယ့်ပြင်ဆင်ရေးအပိုင်းမှာပြက်ကွက်မှုတွေရှိခဲ့တဲ့ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ကြပြီးတဲ့နောက်အစီအစဉ်ကိုလက်တွေ့အကောင့်ထဲပေါ်စတင်နိုင်ခြင်းမရှိသေးပါဘူး။ကုလသမဂ္ဂအေဂျင်စီတွေနဲ့ကြွမ်းကျင်သူတွေကတော့ဒါဟာကောင်းတဲ့လက္ခဏာတည်းအဖြစ်မြင်ခဲ့ကြပါတယ်။ Justin Forsyth ကတော့ UNICEF ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ရဲ့လက်ထောက်ညွှန်ကြားမှုဖြစ်ပါတယ်
။ We know that there's been fighting just across the border and
fire. ရဇတ်ဘက်ကမှတိုက်ပွဲတွေဖြစ်နေတာမိတွေလောင်နေတာကိုအဝေးကနေတောင်လမ်းမြင်ရတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်ဒီလိုအကြမ်းဖက်မှုတွေဖြစ်နေတဲ့မြတ်လူတွေကလည်းသူတို့အိမ်တွေစီပြန်ဖို့ကြောက်ရွံ့နေကြမှာပါ။ဌာနေပြန်ဖို့အစီအစဉ်စတင်ဖို့အချိန်မတိုင်သေးပါဘူး။
ဒါပြင်ထိုင်းလန်တုံလုံးနေတဲ့ကလေးငယ်တွေကိုနေရပြန်ဖို့မယ်ဆိုရင်သူတို့ရဲ့အခြေအနေတွေပိုပြီးဆိုးရွားသွားဖို့ပဲရှိကြောင်း Justin Forsyth ကသတိပေးပြောသွားပါတယ်
။ We know that those children that are already traumatized and need
ကလေးတွေမှာအထိတ်အလန့်ဝေဒနာခံစားမှုတွေရှိနေတာဒီအတွက်အထူးစောင့်ရှောက်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့သိပါတယ်။တကယ်လို့နေရအတင်းပြန်ခိုင်းမယ်ဆိုရင်ကလေးတွေရဲ့စိတ်ဖိစီးမှုဝေဒနာကဒီတမကပိုပြီးဆိုးသွားပါလိမ့်မယ်။အိမ်မဆိုးလေအိမ်မပျော်တဲ့ဝေဒနာတွေနဲ့သူတို့ကသူတို့နာကျင်အောင်လုပ်တာတွေပါဒီလိုဝေဒနာပြုမှုတွေကိုကလေးတွေဟာတကယ်ကိုစိုးရွားတဲ့ခြင်းတွေမှာစတင်ပြုမှုကြတာပါကျွန်တော်ဆိုလိုတာကကလေးတွေဟာအလွန်အမင်းကြောက်ရွံ့မှုနဲ့တုံ့လုံနေကြတာပါဘာကြောင့်လဲဆိုတော့သူတို့အနေနဲ့လာရုအကြမ်းဖက်မှုမျိုးထပ်ပြီးမြင်တွေ့ရမလား မမြင်တွေ့ရတော့ဘူးလားဆိုတာသိချမသိကြပါဘူ
းစိတ်ဖိစီးမှုခံစားနေရတဲ့ neural amine ကလည်းသူကြုံတွေ့ခဲ့ရတဲ့ဖြစ်စိုးတွေကိုအိမ်မက်တွေဖြစ်ပြန်ပြန်မက်နေပြီးအခုချိန်ထိထိတ်လန့်တုန်လှုပ်နေစေဖြစ်တယ်လို့ပြောပြပါတယ
်အဲနဲ့ဘာလို့ကျွန်တ
ော်အိတ်တဲ့အခါမြမပီတုံးကဖြစ်ခဲ့တဲ့အဖြစ်ပြက်တွေအကြောင်းတခါလေအိမ်မက်ဆိုးတွေအဖြစ်ပြန်ပြီးမက်ပါတယ်ဒေါကတွေရောက်ပြီးစိတ်ဖိစီးမှုခံစားရပါတယ်အဲ့ဒီအချိန်ဆိုဗလီကျောင်းသွားပြီးဆူတောင်းဝတ်ပြုလိုက်ပါတယ်ကျွန်တော်စိတ်သက်သာရရပါတယ်အဲ့ဒီတော့အိမ်ပြန်ပြီးပြန်အိတ်တယ်ဒါပေမဲ့ပြန်နိုးတဲ့အခါစိုးရင်စိတ်တွေပြန်ပြီးခံစားရပါတယ
်ဘင်္ဂလားဒေ့ရှ်ဖက်ချန်ဒုက္ခသည်စခန်းတွေမှာတော့ကလေးငယ်တွေလုံလုံကြုံကြုံနဲ့ပြေးလွှားစော့ကစားနိုင်စူဝေးစာဖတ်နိုင်တဲ့နေရာတွေဖန်တီးပေးထားပါတယ်မြန်မာနိုင်ငံဘတ်ချမ်းမှာတော့အာဏာပိုင်တွေဘလို့ပြင်ဆင်နေတယ်လဲဆိုတာအနည်းချင်းတော့ပဲသိရပါသေးတယ်။ဒီသတင်းပတ်အတွင်းထွက်လာတဲ့သတင်းဓာတ်ပုံတွေထဲမှာတော့မြန်မာဘက်ကဒုက္ခသည်တွေပြန်လည်လက်ခံရေးစခန်းတွေမှာတန်ဆူးကျိုးတွေနဲ့ကာယံထားပုံတွေဟာဘင်္ဂလားဒေ့ရှ်ဘတ်ချမ်းမှာရှိနေတဲ့အနေအထားနဲ့တော့ဆန့်ကျင်ဘက်ဖြစ်နေပါတယ်ရှင
်။မအင်ဂျင်နိုင်ကြောပြသားရပါရှင်။အခုတခါတော့အိန္ဒိယထိုင်းနိုင်ငံဘက်ကိုအလှည့်ပေးပါမယ်။ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဟိုချာကဒီနှစ်အတွင်းရွေးကောက်ပွဲကျင်းပပေးမယ်လို့မကြသေးခင်ကမှပြောဆိုထားပေမဲ့လည်းအခုအခါမှာရွေးကောက်ပွဲကျင်းပဖို့နှောင့်နှေးမဲ့အခြေအနေတွေရှိလာနေပါတယ်။အတိုက်ခံတွေကတော့လက်ရှိစစ်အာဏာသိမ်းအစိုးရကအာဏာဆက်ပြီးယူထားနိုင်မဲ့အလားအလာရှိမှသာရွေးကောက်ပွဲကျင်းပပေးလိမ့်မယ်ဆိုပြီးဝေဖန်ပြောဆိုနေကြပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နောက်ထပ်နှောင့်နှေးကြံ့ကြာမဲ့လက္ခဏာတွေတောက်ကြနေမှတွေ့လာရပါတယ်။အာဏာသိမ်းစစ်တပ်ကရွေးချယ်ခံထားတဲ့လွှတ်တော်ကရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ပတ်သက်ပြီးချက်ချင်းအကောင့်တွေမဖော်ဘူးမဲပေးဆုံးဖြတ်ခဲ့တာကြောင့်မှဂျာလာဘရီနေနှောင်းပိုင်းမှာထိုင်းလွှတ်တော်ကနေရွေးကောက်ပွဲဥပဒေသစ်နဲ့ပတ်သက်ပြီးစတင်ကျင့်သုံးမဲ့ရက်ကိုနောက်ထပ်ရက်90တက်တန်းတိုးဖို့မဲပေးဆုံးဖြတ်လိုက်တာကြောင့်မှထိုင်းစစ်အစိုးရရဲ့ထိတ်တန့်အကြံပေးဖြစ်သူဒုတိယဝန်ကြီးချုပ်ဝိစနုခရီယာငမ်ကအခုလိုရက်တိုးလိုက်တာကြောင့်ရွေးကောက်ပွဲကျင်းပဖို့ရက်ဟာ2019ခုနှစ်ဖေဖော်ဝါရီလလောက်အထိနောက်ဆုတ်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်အစိုးရရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့လည်းကာကွယ်ပြောကြားပါရစေ။
แต่ทีนี้พอมันมีอันนั้นโผล่ขึ้นมาไอ้นี่โผล่ขึ้นมาอย่างน้อยโผล่มาอันนึงเรื่องยืดตะก้า
ตะเกลุดาอโซยะก็เล็งนี่แหละยูต้าหมู่ไม่ใช่ผู้หลุပြောล่ะได้จนเราทุกข์ก็ไม่ยูต้าနေတာမဟုတ်ပါဘူး
2014ခုနှစ်ကထိုင်းစစ်တပ်ဟာအာဏာသိမ်းခဲ့ပြီးတဲ့နောက်ရွေးကောက်ပွဲကျင်းပပေးမယ်ဆိုပြီးတော့အချင်းချင်းကတိပေးခဲ့ပါတယ်ပထမဆုံးအနေနဲ့2015ခုနှစ်မှာရွေးကောက်ပွဲကျင်းပပေးမယ်ဆိုပြီးကတိပေးခဲ့ပေမဲ့စစ်တပ်ကထိန်းချုပ်တဲ့လွှတ်တော်ကနေဥပဒေတွေကိုပြင်ဆင်ရေးဆွဲနေတာကြောင့်ပေးထားတဲ့ကတိအတိုင်းစစ်တပ်ကအကောင့်ထဲမဖော်နိုင်သေးပါဘူးထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝချာကလည်းမကြသေးခင်ကမှအခုနှစ်နိုဝင်ဘာမှာရွေးကောက်ပွဲကျင်းပပေးမယ်ဆိုပြီးပြောထားတာပါပညာရေးဝန်ကြီးဟောင်းချက်တရွန်ချိုက်ဆာဟန်ကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မျှော်လင့်မထားဘူးလို့ပြောရတယ
်ဒီ election တို့ not take place this year
ဒီနေ့ဆက်ရွေးကောက်ပွဲကျင်းပမှုမရှိဘူးဆိုတော့ရှင်းနေပါတယ်နောက်နေ့မှရွေးကောက်ပွဲကျင်းပပြီမယ်လို့ပြောရမယ်လေတကယ်ကျင်းပပြီမလားဆိုတာကလည်းမသိကြပါဘူးနိုင်ငံအုပ်ချုပ်နေတဲ့ငင်းငယ်ရင်းနဲ့ဥပဒေစိုးမိုးရေးအမျိုးသားကောင်စီနဲ့စစ်တပ်ကရွေးကောက်ပွဲပြီးနောက်ပိုင်းမှာသူတို့ပြန်အုပ်ချုပ်နိုင်မှုမသေးကြသေးရွေးရွေးကောက်ပွဲလည်းရှိလာမှာမဟုတ်ပါဘူ
းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကလည်းရွေးကောက်ပွဲကျင်းပပြီးမှာသူ့အနေနဲ့အာဏာကိုဆက်ချုပ်ကန်ထားလို့ရတယ်လို့အရေးအမဲ့ပြောကြားခဲ့ပြီးရွေးကောက်ပွဲကျင်းပဖို့နဲ့ပတ်သက်ပြီးအချိန်ရွှေ့ဆိုင်မှုဖြစ်လာတာပါစစ်တပ်အလို့ကြားပြောင်းလဲရေးဆွဲနေတဲ့ဖွဲ့စည်းပုံဥပဒေအရဆိုရင်လည်းဝန်ကြီးချုပ်တဦးကိုရွေးချယ်ခန့်အပ်နိုင်တာပါအာဏာသိမ်းခံရတဲ့အရင်အယတားအစိုးရအဖွဲ့ဝင်ဟောင်းနေကတော့စစ်ဆိုရလိုကြရွေးချယ်ခန့်အပ်ထားသူတွေဒါမှမဟုတ်သူတို့ရဲ့မဟာမိတ်တွေအနိုင်ရနိုင်တဲ့အခြေအနေအထိဒါမှမဟုတ်ရင်လည်းနောက်ဆိုရကိုဥဆောင်မဲ့စစ်တပ်ကကြောတော့နောက်ခံပေးထားတဲ့ဝန်ကြီးချုပ်တဦးကိုခန့်အပ်နိုင်တဲ့အခြေအနေရောက်တဲ့အထိလက်ရှိစစ်ဆိုရကရွေးကောက်ပွဲကျင်းပဖို့အချိန်ရွှေ့ဆိုင်နေပုံရတယ်လို့ပြောဆိုပါရခင်ဗျာ
ကိုအောင်ပြောပြခဲ့တာကတော့ထိုင်းနိုင်ငံဆရာနာသိန်းဆိုရကဂရီပေးထားတဲ့အတိုင်းရွေးကောက်ပွဲကျင်းပပေးနိုင်ခြင်းနှောင့်နှေးလာမယ့်အခြေအနေဖြစ်ပါတယ်။အခုဗီယက်နမ်အမေရိကန်ဆက်ဆံရေးကိုအလှည့်ပေးပါဦးမယ်ရှင်။တောင်တရုတ်ပင်လယ်ပြင်မှာနယ်နိမိတ်ပိုင်ဆိုင်မှုတွေတရုတ်နိုင်ငံနဲ့အငင်းပွားမှုတွေကြီးထွားလာနေတဲ့ဗီယက်နမ်နိုင်ငံနဲ့ဆက်ဆံရေးတိုးမြှင့်ဖို့ကြိုးပမ်းမှုအဖြစ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကသူ့ရဲ့အာရှခရီးစဉ်အတွင်းဗီယက်နမ်နိုင်ငံကိုဦးစားပေးပြီးတော့သွားခဲ့ပါတယ်။မကြသေးခင်နှစ်တွေကစပြီးဗီယက်နမ်နဲ့ဆက်ဆံရေးကကောင်းအောင်ကြိုးပမ်းလာနေတဲ့အမေရိကန်ကစစ်ရေးအရပါဆက်ဆံရေးတိုးမြှင့်ဖို့လှုပ်လာနေတာကိုသူရဲ့ပြိုင်ဘက်တရုတ်ကတော့ဒီအတိုင်းလက်ပိုက်ကြည့်နေမှမထင်ဘူးလို့အကဲခတ်တွေကတုံ့တိုက်ကြပါတယ်။ဟနွိုင်းမြို့ကနေ VOA သတင်းတော်ဝီလျံဂယ်လိုပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးဒေါခင်မျိုးသက်ကပြောပြမှာပါရှင်
။အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကြားစစ်ဖက်ဆိုင်ရာဆက်ဆံရေးတွေတိုးမြှင့်တဲ့အနေနဲ့အမေရိကန်လျင်တင်တင်မောတဆန်မကြခင်မှာပဲဗီယက်နမ်နိုင်ငံကိုတွားရောက်มาဖြစ်ပါတယ်။အာရှဒေသကိုတွားရောက်တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာ
ကျတဲ့ပရင်းနေသူ့ရဲ့တေဝန်တော်ရောက်တဲ့ဗီယက်နမ်ခီးစဉ်အဆုံးသက်ချိန်မှာအမေရိကန်စစ်တမ်းပေါ်လာရောက်မှုနဲ့အတူဗီယက်နမ်ရဲ့ဆက်ဆံရေးတိုးမြင့်မှုအတွက်ဗီယက်နမ်ကွန်မြူနတီပါတီအကြီးအကဲငူယန်ပရိုတောင်ကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။မလာရဲမှာကျွန်တော်တို့လေရင်တင်တင်မော်ကြီးတာနန်ဗီယက်နမ်ကိုလာရောက်မှာဖြစ်ပြီးမိဘအပြင်ဆက်ဆံရေးတိုးမြင့်မဲ့အတွက်ကျေးဇူ
ဗီယက်နမ်စစ်ကမ်းကိုအမေရိကန်ရေတပ်ကလင်းတင်တင်မော်တဆန်ပထမဆုံးချိန်ဆိုက်ကတ်တော်မှာမို့ဒါဟာစီးဆဆန်မှုကိုတုံးမြင်လာတာသိတာစီပါတယ်။တချင်ကရန်ဘက်နှစ်နိုင်ငံကြားစီးရပူပေါင်းမှုတွေတုံးမြင်တဲ့လက္ခဏာဖြစ်လင်းတင်တင်မော်ဆီလွတ်မဲ့အစီအစဉ်ကိုတော့ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲအမေရိကန်ပန်တဂန်စစ်ဌာနချုပ်ကနေကြေညာထားတာပါ။တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်မှုအတွက်တရုတ်နဲ့အငင်းပွားနေတဲ့ဗီယက်နမ်ဟာတရုတ်ကိုအန်တူပြီးကိုချီဘောကိုရက်ချင်တဲ့ဆန္ဒရှိကြောင်းပြသလာတဲ့နောက်မှာအမေရိကန်ကဗီယက်နမ်နဲ့နှိကတ်တဲ့ဆက်ဆံရေးရဖို့အတွက်ကြိုးစားလာတာဖြစ်ပါတယ်
။ခိုင်မာအားကောင်းပြီးတာယာဝါပြောလွတ်လပ်တဲ့ဗီယက်နမ်နိုင်ငံဟာအမေရိကန်အတွက်အကျိုးများမယ်လို့ယူဆကြောင်းနဲ့မိတ်ဆွေအဖြစ်ရှေ့ဆက်လက်တွဲဖို့ရည်ရွယ်ပါတယ
်။ဗီယက်နမ်စစ်ပွဲကာလတုန်းကအမေရိကန်နဲ့တိုက်ခိုက်ခဲ့တဲ့အကြီးအမားဆုံးတက်ဆက်စင်ရဲ့အနှစ်90မြောက်ထိမ့်မြတ်ကျင်းပဖို့အတွက်ရပ်ပိုင်းကလေးပဲလိုတဲ့အချိန်မှာဝန်ကြီးမက်တစ်ဗီယက်နမ်ကိုတည်ဝင်ခီးသွားရောက်တာဖြစ်ပါတယ်။ကွန်မြူနီဗီယက်နမ်နိုင်ငံရဲ့တူးနဲ့ဒဇင်အမှတ်သားတွေကြားကစစ်ကောင်းဆောင်ဟိုချီမင်းကြေးရုပ်တူရှိရာမျော်စင်ရှိဗီယက်နမ်ဂုံပြုတပ်ဖွဲ့ရဲ့အလေးပြုမှုကိုခံယူရင်းဗီယက်နမ်ကွန်မြူနီပါတီခေါင်းဆောင်တွေနဲ့ပူးတွဲတင်းစားရှင်းလင်းပွဲလုပ်ခဲ့တဲ့ဝန်ကြီးမက်တစ်ကနှစ်နိုင်ငံကြားမူဝါဒအရမတူညီတာတွေရှိနေပေမဲ့တူညီတာတွေအများကြီးရှိတာကိုအလေးထားပြီးပြောကြားခဲ့ပါတယ
်။စစ်ပွဲကာလကကျွေးကြံရစ်တဲ့လက်နက်အစိတ်ပိုင်းတွေကိုဖယ်ရှားရှင်းလင်းဖို့အခုထိကျွန်တော်တို့လှုပ်ဆောင်နေစေဖြစ်ပါတယ်။အတိတ်ကဖြစ်ပျက်ခဲ့တာတွေကိုကျွန်တော်တို့လေးစားသလိုရှေ့ဆက်လှုပ်ဆောင်ရမယ့်အလုပ်တွေကိုလည်းတည်တည်ချာချာလုပ်မှာပါ။ကျွန်တော်တို့ဟာအမြင်တူသူတွေဖြစ်တာမို့နှစ်ဖက်သဘောတူညီမျှနိုင်တာတွေကိုတွေ့လာဖို့တိတ်မခတ်ပါဘူ
း။နှစ်ဖက်သဘောထားမျှနိုင်တဲ့ဘုံစံတန်ဖိုးတွေထဲမှာတောင်တရုတ်ပင်လယ်ပြင်တဲ့တရားဥပဒေစိုးမိုးရေးနဲ့ရေချောင်းသွားလာရေးဆိုင်ရာလွတ်လပ်မှုရှိဖို့ပါဝင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်တစ်ပြင်လုံးနီးပါးကိုသူတို့ပိုင်ဆိုင်ချောင်းကြီးညာနေတာမို့ဒေသရင်းအင်္ဂလိပ်နိုင်ငံအများပြားနဲ့အငင်းပွားနေတာပါ။ဒီထက်ဗီယက်နမ်နိုင်ငံကတော့သူ့မူဝါဒအရမိဖက်မထားတာမို့ဗီယက်နမ်နဲ့ဆက်ဆံရေးကိုတိုးဖို့အမေရိကန်ဘက်ကသတိကြီးကြီးထားနေတာဖြစ်ပြီးအခုတော့ဆက်ဆံရေးပိုးပြီးနှိကပ်လာပြီလို့ဝန်ကြီးမက်တစ်ကပြောပါတယ်။အမေရိကန်ကမကြသေးခင်ကပဲဗီယက်နမ်ကန်ယူရန်ဆောင်တက်တဲ့သူ့ရဲ့ Hamilton Class ကန်ယူရန်တော်တင်မောကြီးကိုလွှဲပြောင်းပေးခဲ့တာပါဒီတင်မောဟာအမေရိကန်ကန်ဆောင်တက်ကအကြီးဆုံးတင်မောကြီးတစ်စင်းဖြစ်ပြီးပထမဆုံးချိန်ဖြစ်တဲ့ဗီယက်နမ်ကိုအမေရိကန်ရဲ့စစ်တင်မောတစ်စင်းလွှဲပြောင်းပေးခဲ့တာလည်းဖြစ်ပါတယ်အမေရိကန်သမ္မတဘဲရင်အိုဘားမားလက်ထက်က2016ထဲမှာအမေရိကန်ကဗီယက်နမ်ပေါ်ဆယ်စုနှစ်ပေါင်းများစွာလက်နက်ရောင်းချခွင့်ပိတ်ပင်ထားမှုကိုရုပ်သိမ်းပေးရတာဖြစ်ပြီးလက်ရှိမှာအမေရိကန်နဲ့ဗီယက်နမ်ကြားလက်နက်ရောင်းဝယ်မှုတန်ဖိုးကဒေါ်လာတန်80လောက်ရှိနေတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ Australia, New South Wales, Canberra တက္ကသိုလ်ကဂုဏ်ယူဆောင်ပါမောက်က Calvia ကတော့ဗီယက်နမ်ဟာတရုတ်ကိုတွန်းလှန်ဖို့အတွက်အင်အားကြီးအောင်လှုပ်လာနေပေမဲ့တရုတ်ကဒီတိုင်းကြည့်နေမှာတော့မဟုတ်ဘူးလို့ပြောပါတယ်
။ခုခံတွန်းလှန်မှုတိုးလှုပ်လာတဲ့လို့ရတဲ့ဗီယက်နမ်ထိခိုက်အောင်တစုံတစ်ခုမလုပ်ပဲဘေးရှောင်ထွက်တော့ဖို့တရုတ်ကလုပ်နိုင်မှာမဟုတ်ပါဘူး။
အမေရိကန်ဟာအရှိတောင်အာရှအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုတိုးချဲ့နေပြီးတရုတ်နဲ့ရုရှားတို့ရဲ့ဩဇာလွှမ်းမိုးမှုအတွက်ချိန်ဝင်ရှာညှိဖို့ကာကွယ်မဟာဗျူဟာတိုက်ကိုတုံးနေတာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့လက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32/40/48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေပြီးတော့လဲတိုးချဲ့ဖန်ယူနာစေနိုင်ပါတယ်ဒီအချိန်အတွင်းမှာတော့အင်္ဂလိပ်စာလေ့လာလူသူတွေအတွက်မနက်ခင်းအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ခြားကောက်နှုတ်ချက်သိပ္ပံနဲ့နည်းပညာအမျိုးသမီးကန်တာတွေနာစေနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32/40/48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို 79.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ဇန်နဝါရီလ28ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ထောင်ကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာအမျိုးသမီးကန္တာသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့
ဆုံးနေရာဒီမှာတတ်မှတ်တဲ့ရေလောင်ပမာဏမရောက်ရှိတာမဝင်တာရေမရှိပင်နဲ့ဆယ်ကြီးကဒီလိုမျိုးဆန်းဆောင်နေတဲ့ပုံစံမျိုးအဲ့လိုမျိုးတွေက
ဆယ်မြောင်ထူပြူအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိမ့်ပိုင်ပြောပြမယ်မြန်မာပြည်ကရေကာတာတွေကြောင့်နားဆင်ရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြည့်ဦးကျော်စံတာနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်
မြန်မာ့ဝဆက်ပစ္စည်းထောက်ပံ့မှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့စူးစွဲချက်ကိုရုရှားခြေပတ်ချက်ဆိုတဲ့ခေါင်းစဉ်နဲ့ sputniknews.com မှာရေးသားထားတာကိုတင်ပြလိုပါတယ်။ရုရှားကမြန်မာ့ဝဆက်ပစ္စည်းရောင်းတာဟာမြန်မာနိုင်ငံရဲ့ခုခံကာကွယ်နိုင်စွမ်းခိုင်မာရေးအတွက်ရည်ရင်းဖြစ်တယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့တောက်ကြံတွေကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီရည်ရွယ်ချက်ဟာမြန်မာအရသာပြည်သူတွေကြုံတွေ့နေရတဲ့ချင်းကြောင်မှုနဲ့ဆက်ဆက်နေရဆိုတာအမေရိကန်နိုင်ငံသားရဲ့ဌာနကမိတ်ဆွေတွေအမျိုးအမြင်ကြီးကြီးနဲ့စဉ်းစားကြည့်ရင်သိနိုင်ပါတယ်လို့လည်းရေးသားထားပါတယ်။အလားတူစွာပဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်စ်ကော့ကလည်းရုရှားအစိုးရဟာအရာရာကိုနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီအောင်လှုပ်ဆောင်နေကြတာဖြစ်တယ်လို့ဆိုခဲ့ပါတယ်။သူတို့သမ္မတဟာတခြားကိစ္စရပ်တွေလိုပဲစစ်ဘက်နည်းပညာပူးပေါင်းဆောင်ရွက်တဲ့နေရာမှာလည်းနိုင်ငံတကာဥပဒေနဲ့အညီပဲလုပ်တယ်လို့ပြောကြားထားတဲ့အတွက်အမေရိကန်တို့စွပ်စွဲသလိုသူတို့လှုပ်ရှားအကြောင်းမရှိဘူးလို့ဆိုပါတယ်။ရိုညာမွတ်စလင်တွေနဲ့ပတ်သက်လို့တင်မာမှုတွေမြန်မာနေတဲ့မြန်မာနိုင်ငံကိုဆစ်လက်နဲ့ရောင်းချတာဟာလူမှုဒုက္ခတွေနဲ့မတူညီဖြစ်နေတဲ့နေရာမှာလောင်စာထိုးပင်းနေတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟက်သာနယူးယောက်ကပြောဆိုလိုက်ပြီးတဲ့နောက်ရုရှားဘက်ကအခုလိုတုံ့ပြန်လာတာဖြစ်ပါတယ်။ရိုညာအရင်နဲ့ပတ်သက်ပြီးရုရှားကမြန်မာကိုဝေဖန်ပြောကြားထားပေမဲ့အမေရိကန်ကတော့ရုရှားတို့ရဲ့လက်နက်ရောင်းချမှုဟာကင်ရတွေရခက်တဲ့စင်ခေါ်မှုနမူနာပဲလို့ပြောခဲ့တဲ့ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ။
ရုရှားခေမီလက်နက်တွေကိုဝယ်ယူနေပေမဲ့မြန်မာနိုင်ငံအတွက်တော့တရုတ်နိုင်ငံဟာအဓိကကဏ္ဍမှာရှိနေစေဆိုတော့ဇန်နဝါရီလ25ရက် ERV online သတင်းစာရဲ့အရီတာအဘော်ကိုပြောပြချင်ပါတယ်မြန်မာဗိုလ်ချုပ်တွေကတရုတ်နိုင်ငံကဝယ်တဲ့အကြီးစားစစ်လက်နက်တွေတိုက်လေယာဉ်တွေရဲ့အရေးသွေးကိုမကျေနပ်ကြပေမဲ့လည်းရခိုင်ရေးပေါ်နိုင်ငံတကာရဲ့ဖိအားတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာဩဇာအာဏာပြင်းတဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အဓိကကျနေစေဆိုတာသူတို့သိကြပါတယ်ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဩဇာအာဏာကြီးမားတဲ့အိန္ဒိယတရုတ်နဲ့အိန္ဒိယနောက်ပြီးကုလလုံခြုံရေးကောင်စီအဖွဲ့ဝင်ရုရှားနိုင်ငံတို့နဲ့တန်တမာရေးဟန်ချက်ညီအောင်ထိန်းညှိနိုင်ဖို့ကြိုးစားကြရမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကရုရှားကာကွယ်ရေးဝန်ကြီးစာဂေးရှွိုင်ကူရဲ့မြန်မာနိုင်ငံခီးစဉ်အတွင်းရုရှားလုံ SU-30 တိုက်လေယာဉ်6ဆင်းကိုရောင်းဖို့သဘောတူခဲ့ပါတယ်။ဒီတိုက်လေရင်တွေမြမလေးတက်မှရှိလာရင်နေမြေတီးနှံခိုင်မြဲရေးနဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုကိုမောင်းထုတ်နိုင်မှာဖြစ်တယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးအလက်ဇန်ဒါဖိုမင်ကိုကိုးကားပြီးရုရှားသတင်းဌာန TASS ကရေးပါတယ်။အင်ဂျင်နှလုံးတက်နှစ်ယောက်စီးလိုသလိုမောင်းနေနိုင်တဲ့ SU-30 အမျိုးအစားတိုက်လေရင်တွေဟာဝင်းဟင်အချင်းချင်းရောဝင်းဟင်ကနေမြေပြင်ကိုပါတိုက်ခိုက်နိုင်စွမ်းရှိပါတယ်။စုစုပေါင်းဘန်ဒါရီအတုံးစီရဲ့ 12.56 ရာခိုင်နှုန်းကိုစစ်ဖက်အတုံးစီအဖြစ်ကာကွယ်ရေးဝန်ကြီးဌာနကတောင်းထားကြောင်းအာနာယ NLD ပါတီအမတ်တွေကပြောကြပါဗျ။ဒါဟာပညာရေးဌာနကျန်းမာရေးနဲ့အားကစားဌာနတွေကတောင်းထားတဲ့နှစ်ဌာနပေါင်း 17.49 ရာခိုင်နှုန်းထက်တောင်းများနေတာဖြစ်ပါတယ်။တရုတ်နိုင်ငံလို့အကြီးစားစစ်လက်နက်ပစ္စည်းတွေရဲ့အရေးသွေးကိုမကြိုက်တာအပြင်မြန်မာနိုင်ငံမြောက်ပိုင်းကတချို့အင်အားကောင်းတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပံ့ပိုးပေးနေတာနဲ့ပတ်သက်လို့မြန်မာစစ်ဗိုလ်ချုပ်တွေနဲ့တရုတ်နိုင်ငံကြားမှာပြဿနာရှိနေတာပါ။ဒါပေမဲ့လည်းရခိုင်အရေးနိုင်ငံတကာဖိအားတွေကိုရင်ဆိုင်ရမှာနဲ့ကုလဆုံးဖြတ်ချက်တွေနဲ့ပတ်သက်လာရင်တော့ဒေါ်အောင်ဆန်းစုကြည်နဲ့စစ်ဗိုလ်ချုပ်တွေဟာတရုတ်နိုင်ငံရဲ့တန်တမာရေးကြောထောက်နောက်ခံပေးမှုကိုရဖို့အထောက်အနေကြရတဲ့အကြောင်းအစုံလင်ကို ERV online တဲ့ဈာမှာဖတ်ရှုနိုင်ပါရဲ့ရှင်။ VOA SBS နေနေမနေ့ကအစီအစဉ်တွေနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကိမ်းနဲ့ကျင်ပြမယ် EGM အသုံးကတော့
Give someone a hard time
ဖြစ်ပါတယ်။စာလုံးပေါင်းက G-I-V-E, give ka, be da. S-O-M-E-O-N-E, someone ya, t u t i a ye. E ga t ku, t ka. H-A-R-D, hard ga, ket da. T-I-M-E, time na, chain su ro. So, quite kun ye, tai yai, ti ve ga ro. Lut u tiao ku, ket ke re, chain be da bo. Idiom su re, te wa di ve ga ro. Lut u tiao ku, sik to ka yao ang, sik sin ye ang,စိတ်မတက်မတာဖြစ်ရလေအောင်စိတ်တူအောင်စိတ်နှောက်ရှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကိုဆိုတာဖြစ်ပါလေဒီတော့ရဲ့ပတ်သက်လို့ George Crowe ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့ချင်းတို့တို့အတွင်းမှာခိုင်းထားတာလောက်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မတာဖြစ်ရလေအောင်စိတ်တူအောင်စိတ်နှောက်ရှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပြနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကန်ထားကိုလည်းနားဆင်ရပါမယ်အမေရိကန်ဂျွန်ဘာအဖွဲ့ချုပ်ရဲ့ဆရာဝန် Larry Nexler ဟာနှစ်ပေါင်းများစွာအတွင်းမိန်းကလေး162ဦးအပေါ်မှာလိန်ပိုင်းဆိုင်ရာစော်ကားခဲ့မှုတွေအတွက် January 24ရက်နေ့ကမစ်ချီဂန်တရားရုံးကနေထောင်ဒဏ်155နှစ်စီရင်လိုက်ပါတယ်။အခုလိုနှစ်ပေါင်းများစွာပြစ်မှုတွေကျူးလွန်ခဲ့တဲ့အပေါ်တာဝန်ရှိသူတွေကအေးမယူခဲ့တဲ့အတွက်ဝေဖန်တံတွေထွက်လာပြီးတဲ့နောက်တာဝန်ရှိသူတို့လည်းယာရုကနှုတ်ထွက်သွားခဲ့ကြပါတယ်။အကြောင်းစုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကန်တာမှဒေါ်လှလှတန်းကတင်ပြပေးထားပါတယ်ရှင်။
'Cause it only serves to make me more determined to achieve my final goal.
Sir, I'm giving you 175 years, which is 2100 months. I just signed your death warrant.
1195နှစ်ချက်ခံဖို့စီရင်ချက်ချလိုက်ပါတယ်။ဒါဟာလပေါင်း2100ရှိပါတယ်။တီရန်ချမှတ်ဖို့လက်မရေးထိုးလိုက်တာပါပဲလို့မရှိကန်ပြည်နယ်အမျိုးသမီးတရားသူကြီးရော့စ်မယ်ရီအကွီလီနာကဇန်နဝါရီလ24ရက်ဗုဒ္ဓနေ့ကစီရင်ချက်ချလိုက်တာဖြစ်ပါတယ်။အခုကတော့အမေရိကန်ဂျွန်ဘာအဖွဲ့ရဲ့ဆရာဝန်ဟောင်းဒေါက်တာလယ်ရီနာဆာကိုအသက်10နှစ်အထိတောင်ငယ်တဲ့သူတွေပါဝင်တဲ့မင်းကလေးငယ်ယာနဲ့ချီးပြီးလိမ်ပိုင်းဆိုင်ရာစော်ကားမှုမတော်တရားပြုလုပ်မှုနဲ့ပတ်သက်တာဖြစ်ပါတယ်။မရှိကန်ပြည်နယ်လန်ဆင်းရှိခရိုင်တရားရုံးမှာဇန်နဝါရီလ16ရက်နေ့ကစတင်ပြီးအမှုကျင်းပခဲ့ရမှာ NASA ရဲ့မတော်မတရားပြုကျင့်ခံရတဲ့မိန်းကလေးငယ်ပေါင်း160လူကထွက်ဆိုချက်တွေပေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီမိန်းကလေးငယ်တွေနဲ့အမေရိကန်အိုလံပစ်ဂျွန်ဘာရွှေတိတ်ဆုရှင်တွေဖြစ်ကြတဲ့ Simone Biles, Gabby Douglas နဲ့ Michaela Maroney စသဖြင့်တို့လည်းပါဝင်ခဲ့ပြီးကြတိနီလာတွေအတွင်းမှာပဲဆရာဝန် NASA ထံစီကူတာခံယူစဉ်ကသူတို့စော်ကားခံခဲ့ကြရတာဖြစ်ပါတယ်။အသက်54နှစ်အရွယ်ဆရာဝန် Larry Nassar ဟာအမေရိကန်ဂျွန်ဘာအဖွဲ့ရဲ့ဆရာဝန်အဖြစ်အိုလံပစ်အားကစားပွဲတော်လေးခုတို့မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါပြင်သူဟာမရှိဂန်ပြည်နယ်တက္ကသိုလ်ရဲ့ဂျွန်ဘာအဖွဲ့နဲ့အမျိုးသမီးအသင်းတွေအတွက်တာဝန်ကျဆရာဝန်ဖြစ်ခဲ့တယ်လို့တက္ကသိုလ်ရဲ့အယုတ်ကူဆိုင်ရာစစ်ကောလိပ်မှာလေတွဲပေပမောက္ခဖြစ်ပါလေ။ NASA ဟာဒီအမှုစစ်ဆေးခံရစီမှာအရွယ်မရောက်သေးသူများရဲ့လိမ်ပိုင်းဆိုင်ရာညဉ့်ညမ်းတဲ့ဓာတ်ပုံတွေကိုလက်ဝဲတွေ့ရှိမှုနဲ့ထောင်တန်း160ချခံထားရသူတွေဖြစ်ပါလေ။ NASA ဟာသူကျူးလွန်ခဲ့တဲ့လိမ်ပိုင်းဆိုင်ရာစော်ကားပူပေါင်းရာနဲ့ချီရှိတဲ့နဲ့ say Muguza, Julun Jang, Wenkan Gabi, Swejet, Din Kangera, Pipari, Dabi met Yaduji, a Queen Linagaro, to Eddie Liga, Chamalade, Pidanha, Nasa Madom Dia, Julun, Geja, Dudwe, Alundwe, Yuzure, Lu, see and Jem Chami, Dia Yunoma, Pio Gabari.
And first and foremost, my sentence reflects the seven in regard to who.
Dini Chamakere, see and Jeha. ဒီကံကပြမှုကျူးလွန်နေလို့ဝန်ခံခဲ့တဲ့ပထမခွန်ဦးတွေ့တာမဟုတ်ပါဘူးကြံတရား60ဦးတို့တွေ့လဲပါဝင်ပါတယ်ကျူးလွန်ခံခဲ့ကြရဒူတိုင်းတွေ့ပါကျူးလွန်ခဲ့တဲ့ပြမှုတွေဟာလူအဖွဲ့အစည်းမှာအောက်တန်းအကြဆုံးပြမှုတွေပဲဖြစ်ပါတယ်ဒီလောက်အောက်တန်းကြတဲ့ပြမှုတွေကိုတချို့မိသားစုတွေနဲ့လူအဖွဲ့အစည်းတွေကြားမှာကြားတော်ကြားဘူးကြမှာမဟုတ်ပါဘူးလို့တရားသူကြီးအခွေလနာကထောက်ပြခဲ့တာဖ Mabe, Nidine, and the Shire do Upide, Lulet Yaduji, Aquilinaga, to see in Jemma Tepio Gibari.
As much as it was my honor and privilege to hear the sister survivors, it is my honor and privilege to sentence you. Because, sir, you do not deserve.
Nasaye, Libanya, Sogamugu, Kange, Chayare, Dulwe, Belubuago. Yang Saimu, Josa Gejad, Resure, Crasso, Jedrigo, Chaya, Dwe, Kunyu Midru, Kusi, Jed, Chaya Male, Kunyu Bari, Jangaro, Nasalu Lumioha, Taune Mabe, Nidinu Pibari, Goye Lumusane, Six Sandadrigo, Tangu, Longwam, Josa Gedru, Yauriama, Duka, Bede du Pippi, a two the pin, a car aque maison, Dudwe, and ye shire du Pibari, Ludia du Giga, Piojabi. Tangdan dia kurisheng ane chama laida pipari. Kulu bidam chama mi diegan Larry Nasaga. Tu pimu julon jang kanwenje bigere November laga dia yondo ma kulu dangman givari.
I think this is important that what I've done today to help move a community forward and away from the hurting and let the healing start.
Dine tu nene pimu julon jang winkan gira ha. Shigo nyoman bi naji hurigo kuza naimu pipari. Daha Tubega Leshi Chini Ma Kaunzong Lobi Nainago Lobi Lida Pipari. Bawin Patedu Alungu Tu Nine Pyojinagaro Same Tenchong Naimuga Pibwagere di Mudvijang Naji Mu Pise Geragu Guza Naimbuwabe Bedu Bomama tu Agada Mataba Wulule Nasaga Pyogera Pipari. Nasago Diadu Yiga Taunan Dia Kurisengane Chama Lide Boma Sejo Tewega, Nasaye, Limbansaya, Soga Mugu, Kangiari, Jumbami, Matti Lassonga, Juzu Raipari, Three Mediago, CNJ, Chapi, to Pioge Ragaro.
For him, yes, absolutely. He will never be able to.
Hopari, Ubriga, Soma Laipari, Tunine, Yinga, Tu Julungedlu. Now Beroma, Tat Juno Nainomam, Hopau.
Larue, Nasaye, Nishi, Limbansinga, Sogamugu, Kange Jayare, Mingling it, Dia Chauce and Ne, the Ugaro, Olympic Jumba Shwedese Sushi, Eli Rasman Me Pipari, Hashtag Nitu, Losham Muji, Sadding Yebi, Limbansinga, Sogamudwe, Kangeare, Mute Midwe, Daddy Shishine, a Piemango, Ludi Shinja, Topo, Pioja, Gemujang, Jimu Julon, Duvego, Tidi Yao Yao, Yeu, Nangere.
All these brave women have power, and we will use our voices to make sure you get
what you need. I am going to say that. 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 Bawago Pianpi, Ye Yeji, Yin San Kejare, Jamaru Dri Alo, Tu Julon Kere, Pianurigo, Pian Top Pio Kejara Pipare.
Larube Nasaye, Sogamugu, Tangeabi, Diayunoma, Tresu Gere, Jumbame, Medi Lessenale, Tu Tresu Yajin Yue Jego, Kulu Piopia Kevare.
It's the least thing I could do after all that had happened to me. The least I could do was tell my story.
Jamaabo Julongere Sogamurigu, Kangea Bienao, Daha Jamaabaka, Atenaiso, Lopeda Babe. Jamaayet T.M. Manrigu, Jopya Tiapi, Acha Migli Neri, Jamalu Apisu, Majong Jayao, Yueda Pipare.
Nasaye Limbansaya Soga Mugu Kange Chayare Minking Miyazuga American Jumba Uchowi Fuegu Pitin Jabari. Tro Nine Nasaye Limbansaya Soga Mugu Kangiare Jang Dang Danjed Wigu Teya Shidwigam Dijang Sange Jare Luduja Shedwe Junem Piali on Pungwebu Juza Gejare Lu Pitin Jara Pipari. Tajani Mashlaga Jumba Pue, Ukrane, Muzon, Yashi Jodu, no twig, Kedru, Sanorilan, San Yenigale, Jumba Uchoyemu, Simi, Powin, Don Uru, Yarugani, no twig, Kejabari, Aladue, Axasiawin, Nasaye, Le Mansaya, Soga Mudwi, Nepatelu, Sidbain, Pim Kimulu, Suswejin, Kangiare, Michigan Pine, Ukra, Lu and Simon Gale, Jada Brinigabe, Yarugani, no twig, Kebari, Dabi, She need Lauti, Solaun, Didi Gine, Bama, Eu Jim Puget, Dead Willie, Pinega, Tessayarigu, Sonsan, Sissi Mumia, Pulu, Niva Jountain Biai, Didrimbae, Nitrinia, Kandago, Nigun Chuaparish.
တော်လလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာတစ်ထုတ်လွှင့်ပြီးခုလိုစနေမနေ့ပိုင်းမှာနောက်ကြိမ်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရဲ့
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာတည်ဆောက်ထားတဲ့ဆယ်ရီအကြောင်းကိုပြောပြပေးမှာပါ
ဒီဆောက်တန်းနဲ့ပတ်သက်ပြီးခင်မင်းနီးစနစ်တွေအဆင့်နဲ့နီးပညာတွေမပေါ်ခင်ကတည်းကမြန်မာဘယင်တွေကစိုက်ပျိုးရေးအတွက်ဆယ်မြောင်းတာတမန်တွေတည်ဆောက်ခဲ့ကြတာဖြစ်ပြီးအခုဆိုရင်ဆယ်ပေါင်း300ကျော်နေပြီလို့ဆယ်မြောင်းအထူးပြုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပါတယ်ဆယ်မြောင်းတာတမန်တွေပေါ့လေမြန်မာဘယင်လက်ထက်တွေကဒါကျွန်တော်တို့ဒီအနော်ထားမင်းလက်ထက်တို့ပါဦးလ ထီကိုဗမာပြည်မှာဆောက်ထားတဲ့ဆယ်ပေါင်းပေါ့လေဒီစည်ရင်ရ69ခုရှိတယ်1962ခုနှစ်ကနေပြီးတော့မှ1988 89ပေါ့အာသာအစိုးရမတက်ခင်အထိအဲ့ဒီမှာဆောက်ခဲ့တဲ့ဆယ်ရည်တော့ကလည်း69ခုရှိတယ်1988 89ပိုင်းကနေပြီးတော့2010လောက်အထိနှစ်ပေါင်း20လောက်အတွင်းမှာဆောက်ခဲ့တဲ့ဆယ်ကတော့219ခုရှိတယ်စည်ရင်ရပေါ့လေ2010နောက်ပိုင်းဆောက်တဲ့ဆယ်ရှိရင်တော့ဒီလိုပုံများအောင်ပါ
မြန်မာနိုင်ငံမှာတိဆောက်ခဲ့တဲ့ဆယ်တွေတကယ်အကျိုးရှိမရှိပြန်ပြီးသုံးသပ်ဖို့လိုနေတယ်လို့လည်းထောက်ပြပါတယ်
။1962ခုနှစ်ကနေ88ခုဆောက်တဲ့ဆယ်က69-90လောက်ပဲရှိတယ်။ဒီနောက်ပိုင်းမှာဆောက်တာ200ကျော်အောင်ရှိတယ်ဆိုတော့3000လောက်တောင်များလာတယ်လို့ပြောလို့ရတယ်ဒီဆယ်တွေဆောက်တာ။အဲ့ဒါဆိုရင်စဉ်းစားမယ့်အချက်ကဒီလောက်နှစ်ပေါင်း20ပြင်းမှာအရင်ကတည်းက3000ကျော်လောက်ဆယ်အကြီးအသေးအလက်တော်ဒီနေရာကြလို့ဆောက်ခဲ့တာတကယ်ရောလိုအပ်လို့လားတိုင်းကြီးအတွက်တကယ်ရောအတုံးကျခဲ့ရလားအဲ့ဒီအတွက်ကုန်ကျခဲ့တဲ့တွေလီကတော့တကယ်တိုင်းကြီးအတွက်အကျိုးရှိပြီးပြန်ရနိုင်မယ့်အနေအထားရှိသလားပေါ့ဒါမျိုးတွေပြန်ပြီးတော့စဉ်းစားရတယ်ပေါ့လေ
တချို့နေရာတွေမှာမလိုအပ်ဖဲဆဲဆောက်တာမျိုးတွေရှိနေပါတယ်ဘာကြောင့်ပါလဲ
အရင်တုန်းကကျွန်တော်တို့ကဒါဆစ်ဆိုးကလက်ထက်မှာဆစ်ဆိုးကလက်အောက်မှာဗမာပြည်ကရှိခဲ့တဲ့အခါကျတော့ဟာသူတို့ရဲ့ policy တွေသူတို့ရဲ့စမှတ်ထားတဲ့အတိုင်းဟာအရင်တုန်းကဆိုလို့ရှိရင်တလောက်30ပြီးအောင်ခွင့်ပွဲလုပ်ရမယ်လို့ဗာမျိုးလို့ပေါ့လေအဲ့ကျကျတော့အမိန့်နဲ့အာဏာနဲ့ဆောက်ခိုင်းတဲ့ဟာတွေဖြစ်နေခဲ့တဲ့အတွက်ကြောင့်မလို့တချို့ဟာတွေကမလို့အဖဲနဲ့ဆောက်တလို့အာမျိုးတွေရှိနေတယ်ဒီထဲမှာမတမာမှုတွေလည်းအနေအများပါနိုင်တယ်မလဘေးလိုက်မှုတွေရှိနိုင်တယ်အကြောင်းကြောင်းတွေပေါ့လေသူပြင်းမကွေးတိုင်းမှာဆိုလို့ရှိရင်ပေတရာအောက်နေတဲ့ဆယ်တွေပေါ့လေဆယ်ငယ်တွေပေါ့ပေ50 60 90အဲ့လိုအမြင့်ရှိတဲ့ဆယ်တွေမှာဆိုလို့ရှိရင်တချို့နေရာတွေမှာတတ်မှတ်တဲ့ရေလောင်ပမာဏမရောက်ရှိတာမဝင်တာရေမရှိတဲ့ဆယ်ကြီးကဒီလိုမျိုးချမ်းချောင်းနေတဲ့ပုံစံမျိုးအဲ့လိုမျိုးတွေကဆယ်ပေါင်း20 30လောက်တောင်ရှိတယ်အဲ့လိုမျိုးတွေဖြစ်တဲ့အခါကျတော့နိုင်ငံတော်ရဲ့ဒဏ္ဍာငွေတွေကကုန်သွားတယ်ဆယ်တွေကအမေရိကန်ဆယ်တွေပဲဖြစ်ပြီးတော့လက်တွေ့ဘဝမှာတကယ်အတုံးဝင်တဲ့စိုက်ပျိုးမြေအတွက်တော့၎င်းတော့ဒီချေးရွာတောက်သုံးရေအတွက်တော့၎င်းအခြားသောအကြောင်းတော့၎င်းသုံးမတဲ့ပဲနဲ့ငွေကုန်ပြီးတော့တိုင်းပြည်တွေအကျိုးရှိတာပဲအထက်တင်တယ
်ဆယ်တီဆောက်လိုက်တဲ့အတွက်တဘာဝဝန်းကျင်ထိခိုက်မှုတွေရှိတယ်လို့ဘယ်လိုကောင်းကျိုးတွေရှိတယ်ဆိုတာကိုကြည့်ရအောင်ပါ
ထောက်ထားတဲ့ဆယ်တိုင်းကိုအတုံးတဲ့လူပြောတာမဟုတ်ဘူးအတုံးတဲ့ဆယ်တွေလည်းအများကြီးရှိတယ်လူမျိုးဆယ်မျိုးတာတမန်တွေစောက်လိုက်တဲ့အတွက်ကြောင့်မလို့စိုက်ပျိုးမြေဧကတွေသူပြင်အထက်အညာဒီသားမှာပေါ့လေစိုက်ပျိုးမြေဧကတွေအများကြီးတို့တက်လာတယ်အဲ့အတွက်စိုက်ပျိုးရေးလုပ်ငန်းလည်းစိုက်လျောက်တို့တက်တာတွေရှိတယ်နောက်ရင်းနှောင်းအားဆိုလို့ရှိရင်ညာဒီသားပူပြင်းချောက်တွေးတဲ့ဒီသားဆယ်စောက်လိုက ငါးတွေထည့်ပြီးတော့ဝေးလိုက်တဲ့အတွက်ကြောင့်မလို့အရင်တော့အညာတို့ပါလို့ဆိုလို့ရှိရင်ဒါဒီငါးတွေပါရေးလဲရှားပါတဲ့သဘောရှိတယ်ကျွန်တော်တို့ငယ်တုန်းကဆိုလို့ရှိရင်အဲနောက်ပိုင်းမှာဒီမူးမြူတွေပါဒီဆယ်ထဲမှာပါထည့်ထုတ်တဲ့အခါကျတော့သားငါးပါငါတွေလဲပို့ပြီးတော့မှပေါ်များလာတဲ့သဘောရှိတယ်အော်ယာဒီလူကအရင်တော့ပူရင်းချောက်သေးတဲ့ယာဒီလူကနေပြီးတော့ဒီဆယ်ရေမျက်နှာပြင်ကြီးရနေပြီးတော့ဒီရေငွေ့ပြန်နာတွေကြောင့်ပဝန်းကျင်ကလည်းသူထိုင်းစားတွေမြင့်တက်လာတယ်ပေါ့လေ။ကောင်းတဲ့ချက်တွေလည်းပဲအများကြီးရှိပါတယ်။ဆယ်ဆောက်တိုင်းမကောင်းတာမဟုတ်ဘူး။ဆယ်တွေဆောက်တိုင်းလည်းလုံးဝအကောင်းကြီးဖြစ်သွားတာမဟုတ်ဘူး။အကောင်းတဲ့အစိုးရကတော့ဒီဆောက်တဲ့နေရာဆယ်ရဲ့ပမာဏပြန်ပြီးရရှိနိုင်တဲ့အကျိုးအမြတ်အဲ့ဒီပေါ်တွေပူတည်ပြီးတော့မှပဲသုံးသပ်ရမှာပါပဲ။
ဆောက်ပြီးသားဆယ်ရီထဲမှာဆယ်တက်ကတူလို့ခေါ်လို့ရတယ်။ဆယ်တော်ကြီးနဲ့ကင်းသားဆယ်ရီကတကယ်အကျိုးပြုတဲ့ဆယ်ရီပါ
။ဆယ်တော်ကြီးဆယ်ကတော့မန္တလေးတိုင်းမေရယာမြို့နယ်ထဲမှာရှိတာပေါ့လေ။ဟိုအတက်ပညာရပြောမယ်ဆိုရင်ရင်းနှောင်းကဟိုဒမ်မော့ယူနီဘာစီတီလို့တော့မှဒီလိုမျိုးတင်စားပြီးပြောထားတယ်။ဘာလို့လဲဆိုတော့ဆယ်ဆောက်တယ်ဆိုတာဒီမြေချောင်းတွေကိုပိတ်လိုက်တာ။ဒီလိုတဲ့အခါမှာမြေသားနဲ့ဖို့ပြီးဆောင်မြေသားတမန်ပေါ့လေဒါမှမဟုတ်ကွန်ကရစ်နဲ့ဆောင်မှဆိုလို့ရှိရင်လည်းကွန်ကရစ်တမန်ပေါ့အဲ့လိုမဟုတ်ဘဲနဲ့ကြောက်တုံးတွေကိုစီပြီးတော့မှကွန်ကရစ်မှန်ပြီးတော့လုပ်တဲ့ကြောက်သားတမန်ပေါ့လေအဲ့အားမျိုးကြံရင်ခွဲကြလို့ရတယ်ပေါ့လေဒါကဆယ်ဆောင်တဲ့အခါမှာလိုအပ်တဲ့တီဆောင်ရေးပစ္စည်းအရှိမှုတွေထားနောက်ဆယ်ရဲ့ဒီဒီဇိုင်းပေါ်မူတည်ပြီးတော့ပြုလုပ်ကြရတာဆယ်တော်ကြီးဆယ်ကြတော့သူကငါပြောခဲ့တဲ့ဆယ်မျိုးစပေါ့လေဒမ်တိုက်၃မျိုးလုံးကိုပေါင်းစီပြီးတော့ဖောက်ထားတဲ့ဆယ်ဖြစ်တယ်ပေါ့လေမနေ့တိုင်းတွင်စိုက်ပျိုးမြေအတွက်ရေပေးတင်တာတွေလဲလုံးနိုင်တယ်တချို့လက်စစ်တာထုတ်လို့ရတဲ့ဒီလက်စစ်တာပိုင်းနဲ့လည်းပဲရှိတယ်ပေါ့လေနောက်မန်လေးမျိုးထီအောင်ပဲတူးမြောင်းပေါ့လေကန်နယ်တွေနဲ့ဆက်ပြီးတော့အဆင့်အဆင့်အဆင့်အဆင့်အဲ့လိုပေးသွားတာပေါ့အဲ့လိုပေးသွားတဲ့အခါကျတော့မန်လေးထီအောင်ပဲဒီရေတွေပါလေကြောင်းလုတ်ပေးနိုင်တာတွေပါလေရှိပါတယ်ဆယ်တော်ကြီးကတော့ကောင်းတယ်လို့ပြောရမှာပါပဲစောက်ခဲ့တဲ့နှစ်ကလည်းကြာသွားပြီလေတုံးခဲ့တဲ့နှစ်ကလည်းအများကြီးကြာသွားပြီကင်းသားတော်ဒီလက်စစ်ဒါထုတ်ဖို့အတွက်ရင်းနှောင်းကတော့အများကြီးအကျိုးဖြစ်ခဲ့တယ်နောက်ပြီးတော့ကင်းသားဆယ်ရဲ့အမြင့်ပေါ့လေဟိုက်ကာဆယ်တော်ကြီးရဲ့အများကြီးမြင့်တယ်ဒီအလျက်စစ်နဲ့တွဲဆောက်ထားတဲ့အတွက်ကြောင့်မို့လို့ဒါဒီအလျက်စစ်နဲ့ထုတ်နိုင်တယ်ဟိုဆက်ပြူရေးအတွက်ရည်ရည်ပါလေပေးနိုင်တယ်အရိယာနေရည်တဲ့မြောင်းနေရာမှာခါဒီလူတွေအသုံးပြုဖို့ပါဖို့ရတာလည်းရှိပါတယ
်ဗမာပြည်မှာအကျိုးပြုတဲ့ဆင်ကအဓိကဒီနှစ်ခုလောက်ပဲထုတ်ပြလို့ရလားအညာအလဲပိုင်းမှာပေါ့
တော့မကပါဘူးဘာလို့လဲဆယ်တွေကဗမာပြည်လုံးဆိုလို့ရှိရင်2010ခုနှစ်တော့ဆယ်ပေါင်း355ခုတောင်စောက်ပြီးသွားပြီလေ
ဆယ်355ခုတည်းကအကျိုးပြုတာထက်ဝက်လောက်ရှိသလား
တော့တောင်ကြော်နိုင်ပါလေပြောမယ်ဆိုလို့ရှိရင်တော့ဘဝမကတော့ပါဘူ
းအင်ဂျင်နီယာဘူမိပေတာပညာရှင်ဦးသိန်းပိုင်ပါနောက်တစ်ပတ်မှာတော့ဒေတာကန်တွေမလိုလားကြတဲ့ဆယ်ကျိုးတဲ့အနေအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုတောက်ကြနေညာပိုင်းမှာအစ်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင
်။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။နျူကလ িয়ার နဲ့ဆက်နွယ်ပြီးတော့အီရန်နိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူပိတ်ဆို့မှုတွေကိုဖယ်ရှားလိုက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကနောက်တစ်ချိန်ထမံအတည်ပြုလိုက်ပါတယ်။ဒါဟာဆိုရင်ကြေကြေပြန့်ပြန့်ပူးတွဲအရေးယူဆောင်ရွက်မှုအစီအစဉ်ရ2015ခုနှစ်ကအီရန်နိုင်ငံနဲ့သဘောတူညီမှုယူပြီးချမှတ်ထားတာကိုပထမအဦးဆုံးဖယ်ရှားပေးလိုက်တာဖြစ်ပါတယ်။တနည်းထဲမှာပဲအမေရိကန်ပြည်ထောင်စုဗန္ဒာရေးဝန်ကြီးဌာနကလည်းတတိပုဂ္ဂလနဲ့ကုမ္ပဏီအဖွဲ့အစည်း14ဖွဲ့တို့ကိုလူခွင့်ရေးကျူးလွန်ဖောက်ပြက်မှုစင်စါဖျက်တောက်မှုနဲ့အီရန်နိုင်ငံတို့လက်နက်တွေတိုးများလာစေရေးစတာတွေမှာဆက်နွယ်ပတ်သက်မှုနဲ့နျူကလ িয়ার နဲ့မပတ်သက်တဲ့ပြစ်မှတ်ထားအရေးယူမှုအစ်စ်တွေချမှတ်လိုက်တဲ့အကြောင်းကြေညာခဲ့ပါတယ်။ အခုလိုနျူကလ িয়ার နဲ့ပတ်သက်တဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားပစ်တာကိုအတည်ပြုရတာဟာဒီနျူကလ িয়ার သဘောတူညီချက်မှာပါတဲ့ဆိုးရွားလာတဲ့အပြစ်အနာစာတွေကိုကျွန်ုပ်တို့ရဲ့ဥရောပမဟာမိတ်တွေအနေနဲ့ပြင်ဆင်နိုင်မှုသဘောတူညီထားတဲ့အချက်တစ်ခုတည်းအတွက်ဖြစ်တယ်လို့သမ္မတထရမ့်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါဟာနောက်ဆုံးအခွင့်အရေးဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီသဘောတူညီချက်တာမရှိရင်အမေရိကန်ပြည်ထောင်စုအနေနဲ့ဒဏ်ခတ်ရေးယူပိတ်ဆို့မှုကိုထပ်ပြီးတော့ဖယ်ရှားတော့မှာမဟုတ်ပဲအီရန်နျူကလ িয়ার သဘောတူညီချက်အတိုင်းဆက်လက်ကျင့်သုံးသွားမှာဖြစ်တယ်လို့သမ္မတကပြောပါတယ်။ဒီသဘောတူညီမှုမှာအမေရိကန်ပြည်ထောင်စုပါဝင်ချမှတ်ထားတဲ့ဥပဒေပြုရင်ပြောင်းလဲရေးနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်နဲ့လှုပ်ဆောင်သွားဖို့သူ့အနေနဲ့တကားဖွင့်ထားတဲ့အကြောင်းသမ္မတထရမ့်ကရေးသားထားပါတယ်။ဒီပြောင်းလဲတွေထဲမှာအထူးရေးပါတဲ့အချက်၄ချက်ပါရှိရမယ်လို့သမ္မတကပြောပါတယ်။အဲ့ဒီအချက်တွေကတော့အီရန်ဟာနိုင်ငံတကာစစ်ဆေးသူတွေကစစ်ဆေးရန်လိုအပ်လို့တောင်းဆိုတဲ့နေရာတွေကိုတွားရောက်ခွင့်ပြုရပါမယ်။အီရန်နိုင်ငံဟာဘယ်သောအခါမှနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်မရှိစေရပါဘူး။ထပ်မံမွန်းမံပြဋ္ဌာန်းထားတဲ့ဥပဒေဟာဘယ်သောအခါမှတတ်မှတ်ရဲ့ကျော်လွန်ကုန်ဆုံးသွားတယ်မရှိစေရပါဘူး။အီရန်အနေနဲ့မစ္စရိုက်ဒုံးကျည်ပြုလုပ်မယ်၊စမ်းသပ်မှုပြုလုပ်မယ်ဆိုရင်ပြင်းထန်တဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေပြုလုပ်ခြင်းခံရမှာဖြစ်တယ်လို့ပါရှိပါတယ်။အီရန်ရဲ့သဘောတူညီမှုဟာဘာမှမဟုတ်တဲ့အပေးယူကိစ္စလေးအတွက်အကျေချက်နေတာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းသမ္မတထရမ့်ကထပ်လောင်းပြောဆိုပါတယ်။အီရန်နိုင်ငံရဲ့ရန်လိုမှုနဲ့အီရန်ပြည်သူတွေကိုထောက်ခံမှုအတွက်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ရဲ့အရေးပါတဲ့ချုံရင်အားနည်းချက်တွေပြင်ဆင်ပြောင်းလဲမှုပြုလုပ်တဲ့နေရာမှာအမေရိကန်နဲ့အတူလက်တွဲဆောင်ရွက်ဖို့ဥရောပမဟာမိတ်တွေကိုသမ္မတထရမ့်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုရှင်းပြလို့ပြပါပြီ။
အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOE ကနေပြီးအခုလက်ရှိနားဆင်နေတဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီနေ့ညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုကျော်ကျော်တင်ဟာပြောပြပေးပါအောင်မရှင
်။အမေရိကန်ရဲ့စီးပွားရေးအင်အားကနေကမ္ဘာကြီးအတွက်အကျိုးဖြစ်ထွန်းစေမှာဖြစ်တယ်လို့ဒီကမ္ဘာလုံးကစီးပွားရေးနဲ့နိုင်ငံရေးခေါင်းဆောင်တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပြီးသူရဲ့ America First အမေရိကန်ဦးစားပေးမူဝါဒတွေကိုကောက်ွယ်ပြောဆိုသလိုအမေရိကန်မှာစီးပွားရေးလာလို့ကြောက်ကိုလည်းဖိတ်ခေါ်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံ Davos မြို့ကမ္ဘာစီးပွားရေး Forum WEF မှာတောက်ကြနေက15မိနစ်ကြာပြောတဲ့မင်းငွန်းနဲ့သမ္မတထရမ့်ကအဲ့လိုပြောသွားတာပါအမေရိကန်ဟာစီးပွားရေးလုပ်ငန်းတွေအတွက်လမ်းဖွင့်ထားပြီးရှင်ပြိုင်နိုင်စွမ်းအားပြန်ကောင်းလာပါပြီလို့ဆိုပါတယ်ခရီးမီးယားဒေသကိုရုရှားကဒူပိုင်နယ်အဖြစ်သိမ်းသွင်းခဲ့တာမှပေါ်ဝင်ပတ်သက်တဲ့ရုရှားနဲ့ယူကရိန်းနိုင်ငံသားတွေပေါ်တန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်တဲ့အကြောင်းအမေရိကန်ဗန္ဓာရေးဌာနကကြေညာပါတယ်တန်ခတ်အရေးယူခံရသူတွေရဲ့ပိုင်ဆိုင်မှုတွေအမေရိကန်ပိုင်နဲ့နေမျိုးတွေမှာရှိတယ်ဆိုရင်ထိန်းချုပ်ထားလိုက်ပြီးအမေရိကန်နိုင်ငံသားတွေနဲ့စီးပွားရေးမလုပ်ရဘူးလို့လည်းပိတ်ပင်လိုက်တာပါနိုင်ငံတော်တမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီတိတိကျဖြစ်နေပြီးသူ့အဆိုအရဖြင့် living in a bubble လက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အမေရိကန်ဝန်ရင်နိုင်ငံရေးသမား Bill Richardson ကပြောပါတယ်။နိုင်ငံတကာနဲ့ပြည်တွင်းကလူပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားတဲ့ရခိုင်အရေးအထံပေးအဖွဲ့တွေကနေနှုတ်ထွက်သွားပြီးတဲ့နောက် Mr. Richardson ကအဲ့ဒီလိုထပ်ပြောတာပါ။တော်ဆန်းစုကြည်ဟာရန်သူတွေပတ်လည်အဝိုင်းခံနေရတယ်ဆိုတဲ့စိတ်သဘောထားမျိုးရှိလာတယ်လို့လည်းဆိုပါတယ်။ဒါပေမဲ့သူဟာမြန်မာနိုင်ငံအပြောင်းလဲအတွက်အကောင်းဆုံးမျှော်လင့်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ဆက်ရှိနေလို့မယ်လို့လည်းပြောပါတယ်။ပြည်ပကောက်တွေဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံငြင်းချမ်းလာစေဖို့လှုပ်ဆောင်တဲ့အနေနဲ့အင်ဒိုနီးရှားအာဖဂန်နစ္စတန်နဲ့ပါကစ္စတန်ကအစ္စလာမစ်ပညာရှင်တွေပါဝင်တဲ့ကော်မတီတရက်ကိုထူထောင်ဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအဆိုပြုထားပါတယ်ခင်ဗျာ
စနေမနက်ခင်းထိတ်တန့်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတင်ချက်ကိုကိုကျကျတင်ပြပြသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိုက်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ79 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.